Welcome to the Voice of America in Burmese.
Mingla ba shin. Washington News of VOA American San ga ni 2020 pi July 13 ye tanin la ni ne ne khin a si sin go sa tin thau lwin ni ba bi. Akhu yin song tadin nwi go chuma in chin nai ga tin san ma ba. Donald Trump ရဲ့ 2016 သမ္မတရွေးကောက်ပွဲစီးအုပ်လှုပ်ရှားမှုနဲ့ရုရှားနိုင်ငံသားဆက်ဆက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးရေးမှူးဟောင်း Robert Mueller ကပြင်းပြင်းထန်ထန်ခုခံကာကွယ်လိုက်ပါတယ်2016ရွေးကောက်ပွဲမှာရုရှားဝင်ရောက်နှောက်ယှက်မှုရှိမရှိစုံစမ်းစစ်ဆေးမှုဟာအလွန်အရေးကြီးကြောင်းနဲ့သမ္မတ Trump ကသူ့ရဲ့လူယုံRoger Stone ကိုထောင်ဒဏ်သက်တမ်းရှော့ချလိုက်ပေမဲ့ Stone ဟာကြီးလေးတဲ့ပြစ်မှုကိုကျူးလွန်သူဖြစ်ဆက်ပြီးရှိနေသေးကြောင်းစနေနေ့ထုတ် American သတင်းစာတစ်စောင်ရဲ့သူ့တွေးသူ့မြင်ကဏ္ဍမှာ Robert Mueller ကရေးသားထားပါတယ်သူရဲ့စုံစမ်းစစ်ဆေးမှုဟာတရားမဝင်ဘူးသူတို့ရည်ရွယ်ချက်တွေဟာမှန်မှန်ကန်ဘူးအထူးသဖြင့် Roger Stone ဟာသူတို့ရဲ့ပြစ်မှတ်ထားတာကိုခံခဲ့ရသူဖြစ်တဲ့ဆိုရက်ဆွဆွဲပြောဆိုချက်တွေကိုသူ့အနေနဲ့မဖြစ်မနေတုံ့ပြန်ဖို့ဖြစ်လာရတယ်လို့မူလာကဆိုပါတယ် Washington Post သတင်းစာကြီးကဖော်ပြထားတဲ့သူ့ရဲ့ဆောင်းပါးဟာပြီးခဲ့တဲ့နှစ်ဇူလိုင်လကလွှတ်တော်ကြားနာပွဲမှာထွက်ဆိုခဲ့ပြီးတဲ့နောက်ရုရှားကိစ္စစုံစမ်းစစ်ဆေးမှုတွေကိုမူလာအနေနဲ့ပထမဆုံးလူသိရှင်ကြားထုတ်ဖော်ရေးသားခဲ့တာပါရုရှားကိစ္စစုံစမ်းစစ်ဆေးထားတဲ့စာမျက်နှာပေါင်း448မျက်နှာရှိတဲ့သူ့ရဲ့အစင်ခန်းစာဟာဘာတွေကိုစုံစမ်းတွေ့ရှိခဲ့တယ်လဲဆိုတာဖော်ပြဖို့ရည်ရွယ်ခဲ့ကြောင်းလဲမူလာကပြောပါရယ်ဒီစုံစမ်းစစ်ဆေးမှုဟာအလွတ်အလွန်ကိုအရေးပါကြောင်း Stone ဟာတရားစွဲခံရတာပြစ်ဒဏ်ချမှတ်ခံရတာဟာနိုင်ငံတော်တစ္ဆာဖောက်မှုကိုကျူးလွန်ခဲ့လို့ဖြစ်တယ်လို့မူလာကရေးထားပါရယ်သူကိုအပြစ်ပေးတာဟာမှန်ကန်တဲ့လုပ်ရဖြစ်ပြီး Stone ဟာကြီးလေးတဲ့ပြစ်မှုကိုကျူးလွန်ခဲ့သူဖြစ်ဆက်ပြီးရှိနေသေးတယ်လို့ Robert Mueller ကဆောင်းပါးမှာရေးသားထားပါတယ်ရှင်။ American ပြည်ထောင်စု Florida ပြည်နယ်မှာတနင်္ဂနွေနေ့ကတရက်ထဲမှာတင်နောက်ထပ် COVID-19 ကူးစက်ခံရသူပေါင်း 15,000 ကျော်ရှိခဲ့တဲ့အတွက်စံချိန်သစ်တင်ခဲ့ပါတယ်။ကြီးခဲ့တဲ့ဗုဒ္ဓဘူးနေ့က California ပြည်နယ်မှာတနေ့တည်းကူးစက်ခံရသူပေါင်း 11,694 ဦးရှိခဲ့ပါတယ်။Florida ပြည်နယ်မှာတော့ COVID-19 ရောဂါကူးစက်ခံရသူပေါင်း 28,000 နီးပါးရှိပြီးသေဆုံးသူပေါင်း 4,000 ကျော်ရှိနေပါတယ် Johns Hopkins တက္ကသိုလ်ရဲ့စစ်တမ်းကောက်ယူမှုအချက်အလက်တွေအရလက်ရှိကမ္ဘာတစ်ဝက်မှာ COVID-19 ကူးစက်မှုပေါင်း 12.8 တန်းကျော်ရှိနေပြီးသေဆုံးသူပေါင်းတန်းတစ်ဝက်ကျော်ရှိပါတယ် American ပြည်ထောင်စုကတော့ကမ္ဘာကူးစက်မှုရဲ့4ပုံတစ်ပုံလောက်ရှိနေပြီးvirus ကူးစက်ခံရသူပေါင်း 3.2 တန်းနဲ့သေဆုံးသူပေါင်း 13,400 ကျော်ရှိပါတယ်။ American ပြည်ထောင်စုမှာ corona virus ကူးစက်မှုနှုန်းထပ်မံတိုးပွားလာနေပေမဲ့လာမယ့်သတင်းပတ်တွေအတွင်းကျောင်းတွေကိုတစ်ပတ်5ရက်လုံးဖွင့်ပြီးဆရာနဲ့သင်ကြားဖို့နဲ့ကျောင်းတွေဖွင့်ပေမဲ့လည်းကူးစက်မှုအန္တရာယ်အတွက်လုံခြုံမှုရှိကြောင်းပညာရေးဝန်ကြီး Betsy DeVos ကတနင်္ဂနွေနေ့ကပြည်내တွေကိုဖိအားပေးပြောဆိုခဲ့ပါတယ်။ Fox CNN စတဲ့သတင်းဌာနတွေနဲ့မေးမြန်းခဲ့မှာBetsy DeVos ကပြောခဲ့တာပါ။ဒါဟာမက်ရှ်လာကလေးကအမေရိကန်တနိုင်ငံလုံးကူးစက်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ပိတ်ထားခဲ့တဲ့ကျောင်းတွေအပြည့်အဝပြန်ဖွင့်ဖို့ဆိုတာကိုကန့်ကွက်ထားတဲ့ကျန်းမာရေးကျွမ်းကျင်သူတွေပြည်내နဲ့ဒေသဆိုင်ရာအစိုးရအရာရှိတွေရဲ့အကြံပေးချက်တွေနဲ့အငင်းပွားစရာဖြစ်ခဲ့ပါတယ်။စာသင်ခန်းတွေမှာပြန်ပြီးသင်ယူတာဟာအလွန်အရေးကြီးတယ်လို့ DeVos ကFox News Sunday မှာပြောခဲ့ပါတယ်။ကလေးတွေမှာလူကြီးတွေလိုမျိုးဗိုင်းရပ်စ်ကူးစက်မှုဖြစ်စေတာမျိုးမရှိဘူးဆိုတဲ့သိပ္ပံပညာရှင်တွေရဲ့မှတ်ချက်ကိုကိုးကားပြီးကလေးတွေကြောင်းပြန်တက်ရင်အန္တရာယ်ရှိမှာမဟုတ်ဘူးလို့ DeVos ကပြောပါတယ်။ကျန်းမာရေးဆောင်ရှားမှုသုတေသနအဖွဲ့ဖြစ်တဲ့ Kaiser မိသားစု Foundation ကတော့စာသင်ခန်းတွေပြန်ဖွင့်ရင်ဆရာဆရာမတွေအတွက်အန္တရာယ်ရှိမှာဖြစ်တယ်လို့တတိပေးထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ကြောင့်ပိတ်ထားတဲ့ခီးသွားလာရေးလုပ်ငန်းတွေကိုအဆင့်လိုက်ပြန်လည်စတင်ဖို့မြန်မာအစိုးရကပြင်ဆင်နေပါပြီ။လာမယ့်အောက်တိုဘာလနောက်ပိုင်းမှာ reopening အဆင့်အဖြစ်နိုင်ငံတကာလေကြောင်းလိုင်းတွေပြန်လည်ပြေးဆွဲဖို့ပြည်ဝင်ခွင့်တွေပြန်ပြီးပေးဖို့လေဆိပ်တွေပြန်ပြီးဖွင့်ဖို့မျှော်လင့်ထားကြောင်းဒုသမရဦး Henry Bantiu ကပြောကြားခဲ့ပါတယ်။လက်ရှိမှာ COVID-19 ကပ်ရောဂါကြောင့်အခြားနိုင်ငံတွေမှာပိတ်မိနေတဲ့မြန်မာနိုင်ငံသားတွေကိုအရေးပေါ်လေရင်တွေနဲ့ပြန်လည်ခေါ်ဆောင်ရေးအစီအစဉ်တွေကိုပဲဆောင်နေပေမဲ့နိုင်ငံတကာခီးသွွာလာရေးလုပ်ငန်းတွေကိုအဆင့်လိုက်ခွဲပြီးအောက်တိုဘာလနောက်ပိုင်းကစတင်လှုပ်ဆောင်မှုရှိနေကြောင်းဇူလိုင်လ9ရက်နေ့ကအမျိုးသားခီးသွွာလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအစည်းအဝေးမှာဒုသမရဦးဟင်နရီဘန်တီယူကပြောပါရယ်
ဒီ UI အမေရိက
ခင်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှင်းလာနေမနေ့ခင်သတင်းတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ဒီမှာတင်ကြီးထိုက်ပါဟောင်ကောင်မှာလာမယ့်စက်တင်ဘာကျင်းပမယ့်ရွေးကောက်ပွဲအတွက်ကိုယ်စလဲလောင်းရွေးချယ်ရေးရွယ်ပြီးဒီမိုကရေစီလိုလားသူတွေဘက်ကကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးသူ6သိန်းနီးပါးရှိခဲ့ပါတယ်။လာမယ့်စက်တင်ဘာလအတွင်းဟောင်ကောင်ဥပဒေပြုကောင်စီမှဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စလဲလောင်းရွေးချယ်ရေးအထိုက်အခံပါတီကစီစဉ်တဲ့ဒီမဲဆန္ဒကောက်ယူမှုဟာဆိုရင်တရုတ်အစိုးရကချမှတ်ထားတဲ့အငင်းပွားပွဲလုံခြုံရေးဆိုင်ရာဥပဒေအစ်ကိုအာခံဆန့်ကျင်မှုအဖြစ်ရှုမြင်ကြပါတယ်။ဒီရွေးကောက်ပွဲဟာတရုတ်အစိုးရကပြဋ္ဌာန်းထားတဲ့ပြင်းထန်တင်းကျပ်တဲ့လုံခြုံရေးဆိုင်ရာဥပဒေသစ်နဲ့ညှိစွန်းနိုင်တယ်လို့သတိပေးထားပေမဲ့လို့လဲဒီသတင်းပတ်ကိုအတွင်းဟောင်ကောင်ပြည်သူတိတ်နေချီမဲပေးပွဲမှာပါဝင်ခဲ့ကြတာပါတရုတ်ပြည်မှာကြီးအစိုးရရဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေဟောင်ကောင်မှာတရားဝင်လှုပ်ရှားဆောင်ရွက်ခွင့်ကိုပထမဆုံးအကြိမ်ဖြစ်ခွင့်ပြုလိုက်တဲ့ဒီဥပဒေမှာတရုတ်အစိုးရရဲ့အဆိုနိုင်ငံခြားတပ်ဖွဲ့တွေနဲ့ပူးပေါင်းကြံစည်မှုအကြမ်းဖက်ဝါဒဆွဲဆောင်ရွက်မှုအဖြစ်အမှောက်လုံရက်နောက်ခွဲထွက်ရေးလုံရက်တွေဟာတရားဥပဒေမဲ့လုံရက်တွေလို့ဖော်ပြထားပါတယ်ရှင်တရုတ်သမ္မတရှီချင်းပင်နဲ့အာဏာရကွန်မြူနယ်ပါတီကိုဝေဖန်ပြောဆိုသူတရုတ်ဥပဒေပါမောက်ခဟာ6ရက်ကြာထိမ့်သိမ်းခံရပြီးတဲ့နောက်တင်းကနေနေ့ကပြန်လွတ်လာကြောင်းသူ့ရဲ့မိတ်ဆွေတွေကပြောပါတယ်တရုတ်နိုင်ငံကကြော်ကြားတဲ့တက္ကသိုလ်ဖြစ်တဲ့ဆန်ရှူတက္ကသိုလ်ကဥပဒေဆိုင်ရာပမောက္ခဖြစ်တဲ့ရှူဇန်ရန်ဟာသူ့အိမ်ကိုတနင်္ဂနွေနေ့မနေ့ကပြန်ရောက်လာပြီးမဲ့စောင့်ကြည့်ခံနေရပြီးဘာတွေဖြစ်ခဲ့တယ်ဆိုတာကိုလွတ်လွတ်လပ်လပ်ပြောခွင့်မပေးဘူးလို့လဲအမည်မဖော်လို့တဲ့သူ့ရဲ့မိတ်ဆွေတဦးက Reuters သတင်းဌာနကိုပြောပါတယ်ဘေဂျင်းရဲတပ်ဖွဲ့နဲ့ရှင်ဟွာတက္ကသိုလ်တို့ရဲ့မီဒီယာဌာနတွေကိုမှတ်ချက်ရယူဖို့ဖုံးခေါ်ဆိုပေမဲ့လက်ခံဖြေကြားခဲ့ခြင်းမရှိပါဘူးတရုတ်သမ္မတရှီကိုလက်ရှိဒုတိယသမ္မတတက်တန်းအလွန်ထိတာဝန်ထမ်းဆောင်권ရသွားစေမဲ့သမ္မတတက်တန်းနှစ်ခုကန့်သက်ချက်ကိုဖယ်ရှားမှုပေါ်ပွန့်ပွန့်လင်းလင်းဝေဖန်ရှုတ်ချပြောဆိုခဲ့တာကြောင့်2018ခုနှစ်ဇူလိုင်လမှာအသက်58နှစ်အရွယ်ရှူဟာလူသိများထင်ရှားလာတာဖြစ်ပါတယ်အီရန်နိုင်ငံမှာဒီနေ့အစောပိုင်းကယူကရိန်းခီးတဲ့တင်လေရင်ပစ်ချခဲ့မှုဟာဆိုရင်လူသားရဲ့မှားယွင်းမှုဖြစ်တယ်လို့အီရန်ကပြောပါတယ်။ယူကရိန်းခီးတဲ့တင်လေရင်ပစ်ချခံရမှုကြောင့်လေရင်ပေါ်မှာလိုက်ပါလာသူ156ဦးစလုံးသေဆုံးခဲ့ရတာဖြစ်ပါတယ်။ရေဒါချင်းညှိမှုလုပ်ငန်းစဉ်အတွင်းလူကြောင့်ဖြစ်တဲ့အမှားကြောင့်အခုလိုမှားယွင်းတာလို့လည်းအီရန်အရက်ဖက်လေကြောင်းဆိုင်ရာအာဏာပိုင်အဖွဲ့ကစနေနေ့နှောင်းပိုင်းမှာပြောပါတယ်။ရေဒါချင်းညှိမှုလွဲမှားတာကြောင့်နှစ်ထဲမှာ108ဒီဂရီလွှမ်းမသွားစေတာလို့အီရန်ဘက်ကပြောဆိုထားတာပါ။အီရန်နိုင်ငံတဲမှာယူကရိန်းခီးတဲ့တင်လေရင်ပစ်ချခံခဲ့ရတဲ့ညဟာဆိုရင်အီရန်နိုင်ငံတွင်းကအမေရိကန်စစ်သားတွေကိုပြစ်မှတ်ထားပြီးအီရန်ကပေတင်းတပ်ဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့ညလည်းဖြစ်ပါတယ်။အီရန်နိုင်ငံတွင်းမှာအမေရိကန်ရဲ့ဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်မှုအတွင်းအီရန်ထိပ်တန်းဗိုလ်ချုပ်ကြီးတဦးသေဆုံးခဲ့ရမှုကိုတုံ့ပြန်တဲ့အနေနဲ့အီရန်ကတိုက်ခိုက်တာဖြစ်ပါတယ်။ဘောလီဝုအကျော်အမော်မင်းသမီးမေကဘာအလှမဲဟောင်းအက်ရှ်ဝါရာရိုင်းဘာချန်းနဲ့ရှစ်နှစ်အရွယ်သမီးလေးတို့မှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတယ်လို့ပြည်နယ်အာဏာပိုင်တို့ကတင်းင်းကနေနေ့မှာအတည်ပြုပါတယ်။ရောက်ခမဖြစ်သူဘောလီဝုမင်းသားကြီးအမီတာဘာချန်းနဲ့ခင်ပွန်းဖြစ်သူအဘိရှက်တို့ဟာလည်းကိုဗစ် -19 ကူးစက်ခံရကြောင်းတွေ့ရှိပြီးစနေနေ့ကဆေးရုံတက်နေရကြောင်းအသိပေးထုတ်ပြန်ခဲ့တာပါ။ဆေးရုံတက်နေရတဲ့အသက်89နှစ်ရှိပြီဖြစ်တဲ့ရုပ်ရှင်မင်းသားကြီးအမီတာဘာချန်းကတော့အခြေအနေတည်တည်ငြိမ်ငြိမ်ရှိကြောင်းနဲ့ယောဂလက္ခဏာသိပ်ပြီးမပြင်းထန်ကြောင်းပြည်နယ်လူထုကျန်းမာရေးဝန်ကြီးကတင်းင်းကနေနေ့မှာပဲ Twitter လူမှုကွန်ရက်မှာရေးသားထားပါတယ်ရှင်ဗျူတင်းလာနေမနေ့ခင်သတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုကတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ခဏတွေကိုဆက်ပြီးတော့နားဆင်ကြရအောင်ပါရှင
်တရားဥပဒေစိုးမိုးမှုရော်ရဲနေတဲ့ဖားကန်ကကြောင်းမြတ်တူဖော်ရေးလုပ်ငန်းမှာအခြေခံကြကြပြုပြင်ပြောင်းလဲရေးလုပ်ဖို့လိုအပ်ချက်တွေရှိနေတယ်ဆိုတာတိုက်တွန်းကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်ကျွန်တော်ညံဝင်းအောင်ပါခင်ဗျာ မြေပြိုပြီးလူအစုပြုံလိုက်တည်ဆုံနေရတဲ့ကချင်ပြည်နယ်ဖားကန်ကြောက်စိမ့်နယ်မြေမှာတရားဥပဒေစိုးမိုးရေးနဲ့လူသားတွေရဲ့အသံအနေကိုအကာအကွယ်ပေးနိုင်မှုဆိုရင်ဖွဲ့စည်းပုံပြင်ဆင်ရေးကိုအလေးထားလှုပ်ဆောင်မှုလိုမယ်လို့ဝေဖန်ထောက်ပြမှုတွေရှိနေတာပါဒီဖြစ်ရပ်တွေကိုလက်ရှိအစိုးရကထိရောက်စွာကင်တွယ်ဆောင်ရွက်နိုင်ခြင်းမရှိသေးတာကဘာကြောင့်ပါလဲပြည်သူ့ရှေ့ဆောင်ပါတီရဲ့ဥက္ကဋ္ဌလည်းဖြစ်ကိုယ်တိုင်ကလည်းကြောက်မြေရနာထိတ်တန်းလုပ်ငန်းရှင်တူဦးဖြစ်သူရန်ကုန်တိုင်းတကုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်သက်သက်ခိုင်ကတော့
တိုင်းရင်းသားဒေသတွေမှာတယံဇာတထွက်တာများတယ်အပီလို့ရှင်ဒီတိုင်းရင်းသားဟိုလက်နက်ကင်တွေရှိတယ်ပေါ့နော်ရှိတဲ့အခါကျတော့တချို့နေရာတွေကတိုင်းရင်းသားလက်နက်ကင်တွေစိုးမိုးတဲ့နေရာဖြစ်တယ်ဟိုဒါကလည်းတိုင်းရင်းသားတွေဘာကြောင့်လက်နက်ကင်တာလဲဟိုဖက်ဒရယ်ကိုလိုချင်လို့လက်နက်ကင်ကြတာပေါ့နော်ဖက်ဒရယ်လို့ပြောလို့ရှိရင်လည်းပြည်အောင်စုအစိုးရနဲ့တိုင်းဒေသကြီးကြီးနဲ့အစိုးရတွေကြားထဲမှာအတိအကျပြတ်သားတဲ့အာဏာခွဲဝေမှုတွေရှိရမယ်ပြီးလို့ရှိရင်ဖက်ဒရယ်လို့ပြောလို့ရှိရင်တော့ဒီ power sharing ပြီး resource sharing ပေါ့ရှင်ဒီတဘာဝတရားဇာတပဲဖြစ်ဖြစ်ဒီအရင်းကြီးခွဲဝေမှုတွေအတိအကျရှိရမယ်ပေါ့နော်။တော့အဲ့ဒါကြောင့်မလို့ဒီကိစ္စတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းနဲ့ပို့ပြီးတော့မှဆိုင်ပါလေရှင
်။ NLD အစိုးရလက်ထက်မှာကြောက်စိန်2ဖော်ခွင့်လောက်ွက်တချို့ကိုပိတ်ပင်ခဲ့ပြီးတချို့ကုမ္ပဏီတွေကိုသက်တမ်းဆက်တိုးမပေးတော့ပဲရှိခဲ့ပေမဲ့ဖားကန်ပြဿနာဟာစစ်တပ်ပိုင်ကုမ္ပဏီတွေဒါမှမဟုတ်စစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့ကုမ္ပဏီတွေကတနည်းတစ်ဖို့နဲ့ကြောက်စိန်2ဖော်ခွင့်ရှိနေတာကြောင့်မြေစာပုံပြပြီးလူတေဆုံးတဲ့ဖြစ်ရပ်တွေကိုမတားဆီးနိုင်တာလို့ဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုကုံဆန်ကသုံးသပ်ပါတယ
်။အာ2008ဖွဲ့စည်းပုံအခြေခံဥပဒေအကြောင်းပါစစ်တပ်ကိုအာဏာအလွတ်အကျွံပေးထားတဲ့ကိစ္စအကြောင်းဒီနေ့ဒီဘယ်အစိုးရဖြစ်ဖြစ်ပေါ့နော်ဘယ်ဒီမိုကရေစီအစိုးရဖြစ်ဖြစ်ဂိုင်းတွင်နိုင်စွမ်းမရှိတာပါ။ဒါဆိုဒီဖက်ကတ်ကြောက်တွင်းနေအဓိကတော့စစ်တပ်နဲ့ပတ်နေတဲ့အဖွဲ့အစည်းတွေအများကြီးကိုဒလလလလုံးပိုင်ခွင့်ပေးထားတဲ့လုပ်ငန်းခွင့်လုပ်ခွင့်အကြီးကြီးတွေကဥပိုင်နဲ့ပတ်သက်ပါတယ်ခင်ဗျ။အဲဥပိုင်ကစက်တက်နဲ့ပဲဆိုင်တဲ့ကုမ္ပဏီပေါ့နော်
။တကယ်တော့တိုင်းသားဒေသတွေကထွက်တဲ့သယံဇာတထုတ်ယူရင်းမှာဒေသခံတိုင်းသားတွေအကျိုးခံစားခွင့်ပြန်ရနိုင်ဖို့ဥပဒေပြဋ္ဌာန်းမှုရှိမှသာတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးကိုဖော်ဆောင်နိုင်မှာဖြစ်တယ်လို့ဒေါက်တာသက်ခိုင်ကမြင်ပါတယ
်။အခုလည်းကျွန်တော်တို့ဒီအစိုးရလက်ထက်မှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုသွားမယ်ဆိုတဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေကနေရထားတဲ့နော်ဘုံသဘောတူညီချက်တစ်ခုဟာရှိနေတယ်။ကျမတို့ဒီဖွဲ့စည်းပုံလို့ပြောလို့ရှိရင်ဒီမိုကရေစီပုံပြီးတော့မှအရှင်းတန်အောင်ပြင်ဆင်ရစရာတွေရှိတယ်။ပြီးလို့ရှိရင်ဖက်ဒရယ်ဘက်ပုံပုံပြီးတော့မှအကောင့်ထက်ပေါ်သွားတဲ့ဖွဲ့စည်းပုံပြင်ဆင်ခြင်းမျိုးကိုကျမတို့ကလုပ်ဖို့လိုအပ်နေတာဖြစ်ပါလိမ့်ရှင်။နောက်အဲ့ဒါတွေကတော့ဥပဒေစိုးမိုးခြင်းဖြစ်တဲ့အတွက်ဟိုတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရတွေနဲ့အခြားမှာငြိမ်းချမ်းရေးရှိရမယ်။ဒီဖက်ဒရယ်ဘက်ကိုဦးတည်တဲ့ဖွဲ့စည်းပုံပြင်ဆင်ခြင်းပေါ့နော်။အားဒါတွေလက်ရှိနေရမှာဖြစ်ပါလိမ့်ရှင်
။ဖားကန်ဒေသတဝိုင်းမှာမြမတက်မတော်ကသာမကကချင်လက်နက်ကိုင် KIA အဖွဲ့ရဲ့ဩဇာလွှမ်းမိုးမှုလည်းရှိနေတာပါ။ဒါနဲ့ပတ်သက်ပြီးကိုကုံဆန်ကအခုလိုထောက်ပြပါဗ
ျ။ KIA ကတော့ကချင်လူမျိုးရေးကကိုစားပြုတဲ့အစိုးရတရက်အနေဖြင့်ခံယူထားရဆိုတော့သူတို့ကနေပြီးတော့1960 80တွေကလေးတွေကိုအခုတောက်နေပါလား။ဒါပေမဲ့ဒီငင်းချမ်းရဲ့ယူပြီးတဲ့နောက်ပိုင်းတော့ KIA ကနေပြီးတော့သူလလလလအမျိုးအုတ်ချုပ်တာတို့ကတော့မရှိတော့ဘူ
းပြီးခဲ့တဲ့ရက်ပိုင်းတွင်ဖားကန်ဒေသမှာမြေစာပုံပြိုပြီးရင်မစေးကြောက်ရှာသူ200နီးပါးတည်ဆုံးခဲ့ရပြီးနောက်တပ်မြေစာပုံပြိုမဲ့အန္တရာယ်တွေရှိနေတဲ့အတွက်အဲ့ဒီဒေသမှာနေထိုင်တဲ့ဒေသခံတွေကြာစိုးရိမ်နေကြပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာလူမျိုးရေးခွဲခြားမှုတွေပပျောက်ရေးလှုပ်ရှားမှုတွေဟာလူအတိုင်းဝိုင်းကအလွှာအသီးသီးအထိရိုက်ခတ်လာနေတာမှာဆေးမြင့်ကြောင်တက်တူးထိုးတဲ့လောကအထိရောက်လာနေတဲ့အကြောင်း VOA သတင်းတောက်ခရီနာဘက်ဖရာချီယန်ရဲ့သတင်းဆောင်ပါကိုပြောပြပေးပါမယ်ရှင်ကျွန်မခွာညိုပါဘားမောင်တက်တူးဆိုင်ပန်းရှင်အလက်ဇန်ဒရာလော်ရင့်စ်ဟာလူမျိုးရေးခွဲခြားတဲ့တက်တူးရုပ်တွေကိုတခြားရုပ်နဲ့ဖုံးဖို့ရောက်လာသူတွေနဲ့အကြွမ်းတဝင်ရှိသူပါဒါပေမဲ့ရဲတပ်ဖွဲ့ကဖမ်းဆီးစဉ်လူမဲအမျိုးသား George Floyd တည်ဆုံးခဲ့ပြီးတဲ့နောက်နိုင်ငံအနှံ့စန္ဒပြလှုပ်ရှားမှုတွေနောက်တိတိသားသားပုံများလာတယ်လို့သူကပြောပါတယ
်။ I have this old tattoo that I'm not like that anymore.
ဒီငါထိုးခဲ့တဲ့တက်တူရုပ်ပါအခုချိန်မှာဒီလိုလူစားမဟုတ်တော့ပါဘူးဆိုတာမျိုးဒီလူတွေအားလုံးလူလူကပြောကြပါတယ်။အသက်အရွယ်ရလူလားမြောက်ပြီးပြောင်းလဲလာတဲ့ဒီကနေ့အချိန်မှာလူတွေတမျိုးထင်မှလည်းစိုးပါတယ်။မုံဒီရေးသမားလည်းမဟုတ်ပါဘူး။ဒါပေမဲ့ဒီတက်တူရုပ်ကိုကြည့်ပြီးအထင်လွဲသွားနိုင်ပါတယ်ဆိုပြီးအရင်ထက်ပိုနားလေသဘောပေါက်တဲ့သူတွေလည်းများလာပါတယ်။သူပေါက်တဲ့တယောက်ဖြစ်တဲ့28နှစ်အရွယ်ဒီလန်ဟာဆိုရင်လေငငယ်တုန်းကထိုးထားတဲ့နာဇီသင်္ကေတစကြာတစိ့တက်တူးရုပ်ကိုအခုခါမှလူရိုးကောင်းအယုပ်နဲ့ဖုံးခဲ့ပါတယ်။အိုဟိုင်ယိုပြည်နယ်ကဒစ်ကီမာဂန်ဟာလည်းနာဇီတက်တူးရုပ်ကိုအတိတ်မှာပဲထားခဲ့ခြင်းသူတူပါ။နှစ်ပေါင်းများစွာလူမျိုးရေးခွဲခြားစိတ်ရှိနေရာကသ
ားလေးမွေးလာတဲ့အခါမှာအမြင်ပြောင်းလဲခဲ့ပြီးမကြသေးခင်ကမှအမေရိကန်မှာပေါ်ပေါက်ခဲ့တဲ့စန္ဒပြလှုပ်ရှားမှုတွေကြောင့်လဲလူမျိုးရေးမုန်တီးစိတ်အဆုံးသတ်ခဲ့ရတယ်လို့ဆိုပါတ
ယ်
ကျွန်တော်စန္ဒပြပွဲတွေရောက်တဲ့အခါလူတွေကအင်ဂျီချွတ်ထားတဲ့ခန္ဓာကိုယ်ပေါ်မှာစာတွေရေးထားပြီးလမ်းလျှောက်နေတာကိုတွေ့ရပါတယ်သူတို့သဘောထားကိုဆိုင်းပုတ်ဂိုင်းပြီးတော့ပြောမယ်အစားခန္ဓာကိုယ်တွေကိုသုံးနေကြတာပါကျွန်တော်တော့ဒါမျိုးမလုပ်နိုင်ပါဘူးလို့သူကပြောတာပါပြီးခဲ့တဲ့လအနေငယ်အတွင်းမှာပဲအမေရိကန်ကတက်တူးဆိုင်အများပြားဟာဒီလိုလူမျိုးရေးခွဲတဲ့တက်တူးရုပ်တွေကိုဖျက်ပေးဖို့ကြော်ညာခဲ့ကြသလိုဆိုင်တချို့ကတော့အခမဲ့လုပ်ပေးဖို့အထီးကန့်လန့်ကြပါတယ်မတ်ဘတ်လီတို့လိုတက်တူးပညာရှင်တွေကတော့ဒီနည်းနဲ့လူမျိုးရေးခွဲခြားမှုတိုက်ဖျက်ရေးလှုပ်ရှားမှုမှာတတ္တအားပါဝင်နိုင်တယ်လို့ဆိုကြပါတယ
်။
တံပိုက်ခွဲထွက်ရေးအလံတက်တူးရုပ်ထိုးထားတဲ့လူတိုင်းကလူမျိုးရေးခွဲခြားတတ်တာတော့မဟုတ်ပါဘူး။သူတို့ကြီးပြင်းခဲ့တဲ့ဒေသအမှတ်အသားမျိုးထိုးကြတာတွေလည်းရှိတတ်ပါတယ်လို့သူကပြောတာပါ။ဒီကိမာကန်ကတော့လူမှုကွန်ရက်ပေါ်မှာဖြန့်ဝေခဲ့တဲ့လူမျိုးရေးခွဲခြားတဲ့သဘောထားတွေအပေါ်မှာလည်းနှောင့်ထားရနေပါတယ်။
Forever getting it. I still have
shame. ကျွန်တော်ရှက်နေမိတော့မှာပဲ။အရင်ကကျွန်တော်စကားတွေကြောင့်ထိခိုက်နာကျင်ခဲ့ရတဲ့သူတွေအတွက်လည်းအခုထိရှက်နေမိပါတယ်လို့သူကပြောပါလေ။လူမျိုးရေးခွဲခြားမှုတိုက်ဖျက်ရေးဆက်လက်လှုပ်ရှားဖို့လည်းတက်တူးဆိုင်တွေကအားပေးနေကြပါတယ်။လူမျိုးရေးခွဲခြားတဲ့တက်တူးရုပ်တွေကိုတခြားရုပ်တွေနဲ့အခမဲ့ဖုံးပေးတဲ့ဝန်ဆောင်မှုအပြင်လူမျိုးရေးခွဲခြားမှုအခြေခံတဲ့မုန်တီးမှုတွေပပျောက်ရေးလှုပ်ရှားမှုတွေအတွက်လည်းရန်ပုံငွေရအောင်ကြိုးပမ်းနေကြပါတယ်ရှင်။ကျွန်မခွာညိုပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးမြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုနှာစင်အမှာပါ။ကျွန်မခင်မျိုးသက်ပါ။မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍအတွက်အဓိကလိုအပ်နေတာကရေအရင်းမြစ်အစီအမံဖြစ်တယ်လို့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကပြောပါတယ်။လိုအပ်တဲ့ရေကိုတောင်သူတိုင်းလက်လန်းမှီနိုင်အောင်ကိုဗစ်ကာလအတွင်းဘာတွေလုပ်နိုင်ပါလဲ။နားဆင်ပါဦ
း။ဆရာဒေါက်တာထွန်းကခုလို VOA မှာဖြေကြားပေးတာအများကြီးကျေးဇူးတင်ပါတယ်ဆရာ။အခုဆရာတို့မြန်မာနိုင်ငံမှာပေါ့နော်ဆရာစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့အခုကိုဗစ် -19 ရောဂါတွေဖြစ်နေတဲ့အချိန်ကတော့အဓိကလိုအပ်တာကဘာဖြစ်မယ်ထင်ပါလဲဆရာ
။ COVID ကတော့လုတ်ကြီးဝင်လာတာပေါ့နော်။ဘာပြည့်နေအောင်24နာရီ20တနည်းပါလို့ဆန်းလာလို့ရတယ်ဘုတ်တုံလေးကဒီကျွန်တော်တို့မေလနေပြီးတော့အောက်တိုဘာဆိုဂါလာအပြည့်ဝရတယ်ကျွန်တော်တို့မှာမြကြီးတွေကတရားဝင်မြကြီးကရောဂါတွေတော်ဖျက်ဆီးနေတယ်နောက်ပြီးတော့ကျွန်တော်ဆယ်တွေဆောက်ထားတာလေနှစ်ပေါင်းလွန်ခဲ့တဲ့နှစ်ပေါင်း28နှစ်လောက်တည်းက88နောက်ပိုင်းနဲ့ဆယ်တွေကနိုင်ငံရဲ့ဘတ်ဂျက်ဆိုတာဒီစိုက်ပျိုးဘတ်ဂျက်က80%တော့ဆောက်ထားတာလေနိုင်ငံရဲ့နိုင်ငံမှာစံမယနလောက်ကရှိနေတယ်ရှိနေတော့ဒီအနေအထားမှာကျွန်တော်တို့စိုက်ပျိုးရေးမှာဆံမပါလို့လဲဆိုတော့ကျွန်တော်တို့မှာဒီပေါင်စင်းရင်ငတ်တဲ့အနေအထားဖြစ်နေတယ်ဘာဖြစ်လို့လဲဆိုတော့အခု2008ကမဟုတ်တော့နောက်2008ဒီကျွန်တော်နာခဲ့ပြီးတဲ့နောက်ပိုင်းမှာရာသီတော့ပေါက်ပြန်တယ်မိုးကိုစာချုပ်နဲ့လုတ်တယ်လို့မဟုတ်တော့သူပေးတာရမယ်ဆိုတော့များသောအားဖြင့်ဖြစ်နေတာကရေများရင်ဒီအသီးနှံမြေရေဖုံးတယ်ရေမလာတော့ဘူးမိုးမလာတော့ဆိုရင်ခေါင်းတယ်အခုဆိုရင်ပဲဘုတ်တုံလေးကမဆွဖို့လို့သွားပြီးတော့ဂျွန်လာတောင်မှကပြန်ပြီးမိုးလာမှဆိုတော့အင်းနန်ဒီစိုက်ချင်ကနောက်ချသွားပြန်အောင်နောက်ချသွားရင်နောက်ပိုင်းမှစိုက်မဲ့သောင်းတိနန်ဒီနန်မှသွားပြီးထိခိုက်ပြန်အောင်ဆိုတော့ဒီလိုမသေးမချာမင်းဒီမြေမိုးကိုမိပြီးတော့စိုက်နေတာကကျွန်တော်တို့နိုင်ငံရဲ့80%လောက်ရှိတယ်80%လောက်လုံးဝကိုရှိတယ်ရာဝီတိုင်းကြီးဆိုရင်မြစ်တွေချောင်းတွေအပြည့်အဝစီးနေတယ်ရာဝီတိုင်းကဧက၄သန်းလောက်ရှိတယ်အဲ၄သန်းလောက်ကလည်းမိုးတရသည်စိုက်ပြီးရင်မိုးတွေမှာချောင်းနေမြောင်းနေဒီတော့ပေါ်တဲ့ချောင်းနေမြောင်းနေအရှံပဲပေါ်ပါရဲ့နဲ့ဂါသီနာမှာမဆိုင်နိုင်ဆိုတော့ကျွန်တော်အေယော်မီကြီးတစ်လျှောက်လုံးကတော့ပြောဝေရမှရှိအေယော်မီချောင်းချောင်းချောင်းကပြောဝေရမှရှိမြင်းမကြီးတစ်လျှောက်လုံးလည်းယခုထိတော့သုံးရင်ရလွယ်လို့စိုက်ပျိုးရေကိုထင်သာမြင်သာရှိအောင်အသုံးမချနိုင်သေးဘူးပြီးတော့ ဒီလိုရာသီဥတုကလည်းပြင်းထန်မှာတော်တော်ပြင်းထန်ပါတယ်ကျွန်တော်တို့ဒီဆလီညောင်းကျောင်းကျွန်တော်တို့ဒီ6ညောင်းကျောင်းစသဖြင့်ဒီ area တွေ dry ဆို area တွေ55ဆိုတော့တော်တော်ကို too much အလွန်များသွားပြီမြေကြီးကညင်ညောင်းရေရခန်းသွားတယ်ရေရင်းမြစ်တွေကခန်းသွားတယ်ဆယ်တွေမှာလည်းရေမရှိဘူးဒီတိုင်းမှချိန်ပြီးတော့မျက်စိစုံမိတ်ပြီးတော့အပေါ်ကလိုအပ်တဲ့ရေကိုမရှိပစ္စည်းဖြည့်ဆည်းရမယ်အစားတခြားလုပ်ငန်းတွေမှာပဲကျွန်တော်တို့ကအယုံနေရများနေမယ်ဆိုလို့ရှိရင်တော့ဒီတိုင်းကြီးကကိုဗစ်ဝင်ဝင်တဲ့နေသားမှာကိုဗစ်ရဲ့တိုးနှက်မှုကြောင့်အချိန်လေးဆိုးနေတာတွေ့ရမယ
်ဒီကိုဗစ်ဖြစ်နေတဲ့ကာလမှာမြန်မာနိုင်ငံရဲ့စိုက်ပျိုးရေးအတွက်အကျိုးရှိအောင်ဘယ်လိုလုပ်တင်လဲဆရာပြောပြပေးပ
ါစိုက်ရေးတွေးမှာအဓိကလိုအပ်တဲ့ခုနကျွန်တော်တို့ရေရရှိရေးလုပ်ငန်းတွေကိုရေရင်းမြစ်တွေဘယ်လိုသုံးချမလဲနံပါတ်1ကတော့ဒီလက်ရှိနေသားမှာလေသမားတွေအားလုံးကကျွန်တော်တို့ကကျွမ်းသောထွန်တုံးထွန်တန်နဲ့ပဲလက်ထက်သွားနေရတဲ့အနေအထားမှာရှိတယ်။အဲ့ဒီအနေအထားမှာသူလိုချင်တဲ့အချိန်မှာရေမြအတွက်ဒီမြေယာရီထွန်ရစ်တဲ့နေရာမှာသူတို့ကအားလုံးအဆင်မပြေဘူး။နောက်ပြီးလေယာမှာလုပ်ငန်းလုပ်သားလေယာလုပ်သားတွေကလည်းမရှိတော့ပဲရှားတယ်။ရှားလာမှဘာကြောင့်လဲဆိုတော့အားလုံးကသူတို့ရဲ့စီးပွားရေးကဒီလေလုပ်ငန်းကအကျိုးမပြေတဲ့အတွက်မိဘကလည်းဂျုံပေးဘူး။အားလုံးလင်သမားကကျွတ်တင်ညွန်နှစ်ပဲ။အလိုတင်နပီပီလာလို့ပေါ်လာတဲ့အချိန်မှာသူတို့ကအလိုကျွေးတွေဆက်လိုက်ရင်သူတို့ရှိမှာဘာမှမကျန်တော့ဘူး။အဲ့တော့ဒီပါပီခုန်နေတဲ့လေတင်းနေသူတရားသားသမီးတွေကအလုံးတည်ကြအချိန်ပဲအလုံးမြန်မာအပြင်မှာသွားလှုပ်လှုပ်ကြတယ်။ဆိုတော့ဒီလေယာလုပ်ငန်းကိုစိတ်ဝင်စားတဲ့နေရာကိုဆက်ခံပြီးတော့လုပ်မဲ့လေသမားလူငယ်တွေမရှိဘူး။ဆိုတော့လေယာလုပ်ငန်းရှားပါတော့။ဆိုတော့လေယာရဲ့ဒီအနေအထားကလုပ်သားရှားပါတယ်။ယာတီကပြင်းထန်တယ်။နောက်ပြီးတော့ဈေးကွဲမရှိတဲ့အတွက်လေသမားစိတ်ဝင်စားတဲ့ဒီဒီလုပ်ငန်းကြီးကိုဆိုတာဒီတိုင်းပဲမျက်ွယ်ပြုမယ်နေမျိုးဆိုရင်တော့တိုင်းပြည်ကြီးရေရှည်မှာကိုဗစ်ကလည်းပြပြကနောက်ရှက်မယ်ဆိုရင်အနေထားတော်တော်ကိုဆိုးရမယ်ဒါကြောင့်ဒီအနေထားရှင်ရုတ်ထက်ဖို့ဆိုလို့ရှိရင်ဒီအားလုံးကိုပြင်ဆင်နေတဲ့နီလန်းဒီနံပါတ်၁ရေရင်းမြစ်တွေကိုပေါ်ထုတ်ပြီးတော့ရေစီမံတွေကိုစိုက်ရေးပြီးစိုက်တိုင်တဲ့ဒဏ္ဍာမတွေစိုက်ဖို့အရှင်းသင့်ဖြစ်အောင်စီမံပေးရမယ်နံပါတ်၂ခုနလက်တွေ့ကိုမျက်ဖြစ်နေတဲ့အင်အားမဲ့နေတဲ့ဒဏ္ဍာမကိုအားရှိတဲ့ဓမ္မဖြစ်အောင်ကျွန်တော်ဆက်မှုကလေးကလက်လုပ်လက်ကရိယာလေးတက်ဆင်ပေးရအောင်ဒါသည်မဖြစ်မနေလုပ်ရမယ့်နိုင်ငံတော်ရဲ့အဓိကလုပ်ငန်းလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ပထမအဆုံးကရေမြင့်ရင်းမြစ်တွေဖော်ထုတ်ပေးရမယ်ဒုတိယကဒီစက်တွေတက်ဆင်ပေးရမယ်ပေါ့ဆိုတော့ပထမအဆုံးရေရင်းမြစ်တွေဖော်ထုတ်တာလေးနဲ့ပတ်သက်ပြီးတော့ဗမာပြည်မှာတူကျွန်တော်ဗမာပြည်ရဲ့အနေထားလည်းထူးခြားပါတယ်ဆရာတောင်တန်းနေရောဒီမြေပြန့်နေရောမြန်မာအောက်ကလည်းဆိုလို့ရှိရင်ပင်လယ်နဲ့မြေချောင်းနဲ့ဆိုတော့ဒီလိုထူးခြားတဲ့ဒီမြန်မာနိုင်ငံရဲ့စိုက်ပျိုးရေးကလည်းဟိုတနေရာနဲ့တနေရာမတူပါဘူးဆရာတော့ရေအရင်းမြစ်ကိုဘယ်ဒေသမှာဘယ်လိုလုပ်ရမလဲဆိုတာလေးကိုဆရာနည်းနည်းဟိုအကြံပေးပါဆရာ
ရေအရင်းမြစ်တော့မြေမြစ်ပေါ်လာလို့ခေါ်ရရောအရှိဘူးဒါမှမဟုတ်အသုံးမချဘူးအသုံးမချဆိုတာဘာလဲဆိုတော့ဖရန်စနံပါတ်1အခုမေလနဲ့စရွာမဲအောက်တိုဘာထိမိုးသည်အလွန်ကို90 80အလွန်ကိုရွာတဲ့ခါမှာတဲကြီးမိုးကြီးရွာတယ်။ရွာသမျှအားလုံး6နေမြောင်းနဲ့ဆင်ပြင်းထန်းဆင်းပြီးတော့ရောင်ရက်နေမျောသွားတာပဲရှိတယ်။ဒီရေတွေအားလုံးကိုရေမရှိတဲ့ခါမှာဘလို့လောင်မလဲဆိုတဲ့အစီအမံ။ဆိုတော့ရေလောင်တမန်တွေရှေ့လာနေတာဒါဘာလို့မင်းဆရာဘာလို့ပြောလဲ။ရေလောင်တမန်တွေကယနေ့ဒီထားကရေလောင်တမန်တွေဒီလွန်ခဲ့တဲ့နှစ်ပေါင်း30လောက်ကစောက်တယ်ဆိုတော့ပေါကုန်ပြီ။ရေလောင်တမန်တွေရဲ့အရင်မြစ်ကိုလှုပ်ထားတဲ့တစ်တော်တွေဒီပြုံးကုန်ပြီ။ဒါကြောင့်မို့ယနေ့ရေလောင်တမန်တွေဒီအခုတွေ့ရသည်စိုက်မယ်ဆိုလို့ရှင်ရေမရှိတော့ဘူးဥပမာပြသဖတ်စိတ်ဆယ်ကြီးသည်အေက9သိန်းကိုရည်ရွယ်ပြီးတော့ဝေကုံချိကျတဲ့ဘဝမှာကြီးဆုံးဆယ်ကြီးဖြစ်တယ်ဒီနေ့ဆိုရင်အေက3သိန်းတော်မှာ9သိန်းက3သိန်းတော်စွာမဆိုင်နိုင်တော့ဘူးဘာဖြစ်လို့လဲဆယ်ကြီးကောဝါပြီးတော့ရေမလောင်တိုင်းလို့ဟောတာလဲပါတယ်ရေရင်းမြစ်တွေခြားခန်းချောက်တဲ့ရေတွေမဆင်းတာလဲပါတယ်သူတို့သမိုးရင်းတို့လှောင်ထားတော့လဲစိုက်မယ်ရှင်ကြောင့်ရေမရှိတော့ဘူးဒီအနေထားတွေသည်ဆယ်ဒီပေါ်မှာလဲသူတို့ပြန်ပြီးတော့ကျင်းပြည်ရင်ထိမ့်သိမ့်ဖို့ကောင်းတယ်ဆယ်ဒီကိုပို့ပြီးတော့လောင်နှားအကောင်းအောင်တူးဖို့လိုတယ်ရေရင်းမြစ်ဆယ်မိုးကန်ထားတဲ့ရေဆယ်ကိုရေလာရေသာစီတဲ့တောတောင်တွေပြန်ပြီးတော့ပြည်ပြင်ဖို့လိုတယ်တူးတဲ့ကောင်းတဲ့ရေမြစ်ဒီဘယ်မှာရှိသလဲဆိုတော့တခိုင်ကမ်းမြောင်တခြားတစ်ယောက်မှာဆင်းလာတဲ့တောင်တန်းတွေပဲခူးရုံးမရဲ့ပဲခူးအရှိအနောက်တွေ့တန်းဆင်းနေတဲ့တောင်တန်းတွေနောက်ပြီးတော့ကျွန်တော်တို့ကဒီဆန်ရုံးမတောင်တန်းတစ်ယောက်ရှောက်မှာဟိုပုံးချိုင်ဝမ်းနော်ဟဲဦးချိန်ဝမ်းမှာတောင်တန်းတောက်လေးနဲ့သွားရင်ချိန်ဝမ်းမှာတောင်တန်းနေဆွဲမြောင်ဆင်းသွားတာနော်ကြရပြီသွားရင်ကြရပြီတောင်တန်းနေဆင်းသွားတယ်တင်းသားကြီးတောင်တန်းနေကျင်တောင်တန်းနေဆင်းသွားတယ်ဆင်းသွားနေမှာလင်သမားလေးတွေကတချို့မလုပ်လဲဆိုရင်တောင်တန်းကနေပြီးတော့မှဆင်းလာတဲ့ချောင်းလေးတွေကနေချောင်းပိတ်မြောင်းပိတ်ဆယ်လေးတွေလုံးကျတယ်လ တော့သူတို့ကအင်အားရှိတာကကျွန်တော်တို့ဘာရှိလဲသူတို့မှကြောက်တုံးကြောက်ခဲလေးတွေတစ်တုံးတစ်ခက်ကလေးတွေဒါလေးနဲ့တားပြီးရေသားဆယ်လေးတွေနဲ့လောက်ကြတာပေါ့ဆိုမယ်ညံ့ညင်အားဖြင့်ကျွန်တော်အဲ့ဒီလေသမားလေးတွေကဆယ်ကြီးကြီးဆောက်တာတဲ့ဝိလက်မြေလေးအုပ်သေးလေးပေးပြီးတော့ရေသားဆယ်လေးတွေများတူးချင်းကိုကျွန်တော်တို့လက်နက်တော်ကနေထောက်ပံ့ပေးမယ်ဆိုလို့ရှိရင်တော့ကျဲလာမပိုင်ကိုပိုင်ဆယ်လေးတွေဖြစ်ပြီးတော့ရေရှည်ခံတယ်သူဘာသူရေရှည်တော့သူပြည်ပြင်းထိန်သိမ့်မယ်ဆိုရင်တော့ဘာမီတနန်တရားမှာရေရရှိတဲ့လုပ်ငန်းကြီးလက်ညှိုးထုတ်လို့မလဲပါဘူးခင်ဗျနောက်တစ်ခုက drive zone အပဝန်းကျင်မှာရေခန်းတယ်သို့တော့မြေအောက်ရေရှိနေတယ်မြေအောက်ရေမှာစားတတ်မှာပါတဲ့ရေပေါ့ရေတော့တိုင်းတာဖို့လိုတယ်စားတတ်မှာလည်းမြေအောက်ရေတွေအများရှိတယ်အဲ့ဒါကိုရေပန်လေးတွေလေးလက်မတွင်းလေးတွေ90ပေ90 80 450ဆိုရောက်ပါတယ်ဒီလိုပန်းရေးပြီးရေတံလေးတွေထုတ်ပြဆိုဒေတိုင်းတိုင်းထုတ်လို့ရှိရင်အိတ်ကရှိကစဲကောက်သွားပါတယ်လင်းလမတစ်တိုင်းပြီးတော့ဒီအရီကလှုပ်ဆရာရောဒါဒါဒါဒရဒရရေမြားတဲ့နေရာမှာတကယ်လှုပ်ဆရာကောင်းတဲ့နေရာဒီခုနဆရာမပြောခဲ့တဲ့အရာတွေမျိုးအကျွမ်းပေါ်ကြီးပါအဲ့လာကမိုးရင်းမှာအိတ်က၄သိန်းလောက်ဆဲတယ်နွေမာကဘာမှကိုမတွေ့ရဘူးဘာကြောင့်ကျိုက်လက်မြို့နယ်တမြို့နယ်လောက်ပဲရေလေးတဘောဝဝင်နေမြို့နယ်လောက်ပဲလူစပါးဆိုင်တယ်တဲ့နဲ့မြို့တွေပြိုးပြောက်တော့ဘာကြောင့်လဲဆိုတော့လင်းလမကဒီမြေရေဟာကျွန်တော်တို့ကတိုက်တဲ့ဒီပြင်လဲဆွဲအားနဲ့သွားနေတော့တစ်နေ့ကို2ချိန်တက်တယ်၈နာရီရှာ2ချိန်တက်တယ်2ချိန်ကျဒီအတက်ကျနဲ့သွားနေတာအဲ့မှာရေချိုးလွှမ်းတာ ARV ဒါ၄သန်းလောက်မှာ၁သန်းလောက်ကရေချိုးလွှမ်းနေ၂သန်းလောက်ကပြင်လဲပိုင်းဒီ၂သန်းကိုဆက်ရှာမြင်တဘာတေကဒီတံခွဲဆန်တံခွဲတွတ်တယ်တဘာဒီအေက၂သန်းဆက်ပြီးဆန်၃တန်၃သန်းအေးစစ်စစ်ဆန်တန်၃သန်းကို ARV တိုင်းကိုခြေခံပြီးတော့ရည်ရည်မှာရေပစ်တင်နဲ့ရေပစ်စင်ဆိုတော့ဘာမှမခဲဘူးကျွန်တော်ရေထဲမှာဖောင်လေးနဲ့ပန်လေးတွေထိုင်ပြီးတော့လေထဲကိုရေသွင်းပေးပြီးတော့များစနစ်တွေချောင်းပိတ်မြောင်းပိတ်တွေလုပ်ပြီးတော့များဒီစနစ်တွေများအရောက်တိုင်းမှာလုပ်မယ်ဆိုရင်တော့အရောက်တိုင်းဒီဘွားပြည့်ရဲ့မြေစီထက်တန်ဆုံးနေရာရွေးခါမှာနေရောင်အပြည့်ရတယ်ဒီရေဆဲဒီချောင်းနဲ့မြောင်းနေရာနေဒီရေတက်ကြမှာဒီလက်နှခမ်းကိုလာတည်နေတဲ့ရေလေးကိုပဲအခုခေတ်က excess flow ဆိုတဲ့ပိုက်ကြီးတွေများသွင်းပြီးတော့များလှုပ်လိုက်မှဆိုရင်တော့အဲတော်တော်ကိုအလားအလာကောင်းတယ်အချိန်လေးနဲ့ကောင်းပါလေရေပဲလို့ရဆရာမရဘာမှမလို့လေသမားမဆိုဒီရေနဲ့ပတ်သက်လို့ဒီအစီမံတွေများနောက်တော့ကျွန်တော်တို့အခုဒီပြည့်တွေချောင်းတွေအိုင်တွေအင်းတွေကောတယ်ပါဆရာမရဘာကြောင့်လဲဆိုတော့အားလုံးကပြတော်တွေပြုံးနေတယ်အားလုံးကတိုက်စားပြီးတော့ပြည့်တွေချောင်းတွေအင်းတွေအိုင်တွေကနေအရော်တွေမြင့်ကောတယ်အရော်တွေမြင့်ဒီမြေဖျားနေရွှေမိုင်းနေကြောင်မိုင်းနေတူးတဲ့ twins တွေကခုနမြေမရှားကြောက်တို့ရွှေမိုင်းကြီးကကြီးကျယ်ပဲချင်းချင်းမြေဖျားပြောရင်မြေဖျားမှာရွှေမိုင်းနေတရားမွင့်ရွှေမိုင်းရောတရားဝင်ရောရွှေမိုင်းနေကြောက်မိုင်းနေတတ်ထုမိုင်းနေခုနထွေးမြေမရှားကြောက်တွေမြေစာတွေကအဲ့ရနေမျောပါပြီးတော့ဘယ်ထိပိတ်သွားလဲဆိုရင်ကျွန်တော်တို့အခုတ်ကူထိပိတ်သွားတယ်အခုတ်ကူမြေပြည်ပြကြီးရလीကျွန်တော်တို့သုံးမိုင်လောက်ရှိတယ်တော်တော်ကြီးတဲ့မြေကြီးပြဒါမှလည်းအားလုံးကကျွန်းနေကြီးပဲဘယ်ရောက်ရောက်လဲဆိုတော့မကွေးတီရောက်တယ်ဒီလိုမျိုးကျွန်တော်တို့တဘောကအရင်မြေရေမြင့်တွေကကားဆောက်လို့ကျွန်တော်တို့ကပြုံးပြီးသွားတယ်ဘာတော့အထိဖြစ်သွားတယ်တကယ်တော့ဒါတွေများတူးဖို့ပြီးတော့များလုပ်မယ်ဆိုရင်တရားရည်မြင့်တည်ဒီကျွန်တော်တို့တောက်သုံးရည်စိုက်ကျိုးရည်ဆိုတော့ဘွားပြည့်ရဲ့ဂုံတွေအထက်ပြီးဗမောထိတင်လို့ရတဲ့ဂုံပစ္စည်းတူလောက်ရည်များထိများကျွန်တော်တို့စဉ်းစားမယ်ဆိုရင်တော့အားလုံးကအချက်ကုတ်အများကြီးဖြစ်ပါတယ်ဟုတ်ကဲ့
ပါဆက်ဒီဥစ္စာတွေကကိုဗစ် -19 ဖြစ်လို့လုပ်တည်တန့်နေချိန်မှာလုပ်ရမယ်လို့ဒီပါဆ
က်အမှန်မဲဆရာမရေးကိုဗစ်ကကျွန်တော်ဘာမှ6ရက်ပဲကျောက်ကနေမြည်ရသေးဘူး6ရောက်တော့ရန်ကုန်မှာနေပါပဲနေရီကတော့အလုံး healthy ပဲလေနေရီကဘဝဉဏ်တဘာဝတွေလက်သမားတွေကတော့အလုံး healthy ပဲဗျာဥစ္စာလက်သမားတွေဟိုမချမ်းမာတာတော့ငွေကြီးပဲမချမ်းမာတော့ငွေကြီးမချမ်းမာဘူးသူတို့လိုအပ်တဲ့ရေစက်ကရီယာမချမ်းမာဘူးယာတိသူကပြင်းထန်တယ်လောကမကရှားတယ်အဲ့တော့ဒီဥစ္စာဟိုဘလို့တော့သွားပြီးတော့ကျွန်တော်တို့ဒီတိုင်းကြည့်နေပြီးတော့ငွေလေးသွားပြီးတော့ပံ့ပိုးငွေကိုဗစ်ပေးပံ့ပိုးတဲ့ငွေလေးကိုသွားပြီးတော့ရိုးစီဘူးညောစာဘူးလောက်ပြီးတာလေးနဲ့လုံးဖြစ်လာပြီ
။ကျေးဇူးများကြပါရစေ။ဟုတ်ကဲ့ဟု
တ်ကဲ့
မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အငင်းပွားကြမလား။အာနာအလွဲသုံးမသုံးစောင့်ကြည့်ကြမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်တဲ့အတူကျမအင်ဂျင်နိုင်ကကုညီတင်ဆက်ထားပါရရှင
်လာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေရေကောက်ပွဲကြီးကျင်းပတော့မယ်လို့ဇူလိုင်1ရက်နေ့စွဲနဲ့ကြေညာလိုက်တာနဲ့တပြိုင်နက်တည်း
ဝေဖန်မှုနဲ့အငင်းပွားမှုတွေလည်းစတင်ပါတယ်ပထမဦးဆုံးအငင်းပွားကြတာကတော့ရွေးကောက်ပွဲကော်မရှင်ကနေအဲ့ဒီနေ့မှာတစ်ချိန်နဲ့ထုတ်ပြန်လိုက်တဲ့အစိုးရအဖွဲ့ဝင်တွေနဲ့နိုင်ငံရေးယာတူရထားသူတွေပါတီစည်းရုံးရေးနယ်မြေစည်းရုံးရေးဆောင်ရွက်ခွင့်ရှိကြောင်းထုတ်ပြန်လိုက်တဲ့ကြေညာချက်ပါဒါနဲ့ပတ်သက်ပြီး NLD ပါတီကနေအခွင့်အရေးယူတယ်လို့ဝေဖန်တာမျိုးရှိသလိုအဲ့ဒီထုတ်ပြန်ချက်ကကိုးကားထားတဲ့ပြည်တော်စုအစိုးရအဖွဲ့ဥပဒေဆိုတာကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီဘူးဆိုပြီးပြောဆိုတာမျိုးလဲတွေ့ရပါတယ်တချို့ကတော့အရင်2015ရွေးကောက်ပွဲမတိုင်ခင်တမရဟောင်ဦးသိန်းစိန်ပြည်ခိုင်မျိုးပါတီဝင်တွေနဲ့တွေ့ဆုံခဲ့တဲ့ကိစ္စ2008ဖွဲ့စည်းပုံနဲ့မညီဘူးဆိုပြီး NLD ပါတီဘက်ကနေပြည်တော်စုရွေးကောက်ပွဲကော်မရှင်စီတိုင်တန်းတဲ့စာကိုပြန်ထုတ်လာပြီး NLD ဟာအရင်တော့တစ်မျိုးခုတစ်မျိုးရှင်းတော့မညီလုပ်နေတယ်ဆိုပြီးဝေဖန်တာတွေလည်းရှိနေပါတယ်ပြည်သူပါတီဥက္ကဋ္ဌဦးကူကူကြီးကတော့အစိုးရအဖွဲ့ဝင်တွေကိုပါတီစည်းရုံးရေးပြန်လုပ်ခွင့်ပေးတဲ့ပြည်တော်စုအစိုးရအဖွဲ့ဥပဒေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီမှုမရှိတာမို့ NLD အစိုးရကဒီပြဿနာကိုဖြေရှင်းသင့်တယ်ဆိုပြီးပြောဆိုပါတယ်ခုတစ်ပတ်အစိုးရအဖွဲ့ဝင်တွေနဲ့ရွေးကောက်ပွဲပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်ဘယ်နှစ်ဘယ်ရက်မှရွေးကောက်ပွဲလုပ်မယ်လို့ကြေညာတာနဲ့တပြိုင်နက်တည်းပြည်ထောင်စုအစိုးရအဖွဲ့ဝင်တွေနဲ့နိုင်ငံရေးယာတူရယူထားသူတွေပါတီစည်းရုံးရေးလုပ်လို့ရပြီတနည်းအားဖြင့်ပါတီစီပြန်သွားလို့ရပြီလို့ကြေညာတာအခု2020ကျမှပေါ်ပေါက်လာတာမဟုတ်ပါဘူးအရင်2015ရွေးကောက်ပွဲတုန်းကလည်းနိုဝင်ဘာလ10ရက်နေ့မှာရွေးကောက်ပွဲကျင်းပမယ်လို့ဇူလိုင်လ10ရက်နေ့စွဲနဲ့ကြေညာလိုက်တာနဲ့တပြိုင်နက်တည်းတီထောင်စုအဖွဲ့ဝင်တွေပါတီစီယုံရေးလှုပ်လို့ရပြီနေမြေစီယုံရေးလှုပ်လို့ရပြီဆိုပြီးကော်မရှင်ကနေထုတ်ပြန်ကြေညာပေးခဲ့တာတွေ့နိုင်ပါတယ်ထုတ်ပြန်ချက်စာသားတွေကအစ2015နဲ့2020အတူတူပါပဲဒီထုတ်ပြန်ချက်အပေါ်မူတည်ပြီး NLD ဘက်ကနေနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့ရွေးကောက်ပွဲဝင်မှာဖြစ်တဲ့အတွက်ပါတီစည်းရုံးရေးစလုပ်တော့မယ်လို့ကြေညာလိုက်တာတွေ့ရပါတယ်2015တုန်းကလည်းအာဏာရပြည်ခိုင်ဖြိုးပါတီအနေနဲ့အဲ့ဒီအခွင့်အရေးရခဲ့တာမို့ NLD က2020ကျမှအထူးအခွင့်အရေးယူတယ်ဆိုပြီးပြောလို့မရနိုင်ပါဘူး2015ရွေးကောက်ပွဲအကြိုကာလကတမနာဟောင်းဦးသိန်းစိန်ရဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီး NLD ပါတီဘက်ကရွေးကောက်ပွဲကော်မရှင်စီတိုင်တန်းတဲ့ကိစ္စရှိခဲ့ပါတယ်။အကြောင်းကတော့တမနာဟောင်းဦးသိန်းစိန်ဟာ2015ရွေးကောက်ပွဲမဝင်တာကြောင့်သူ့အနေနဲ့ပါတီစည်းရုံးရေးလှုပ်လို့မရတယ်လို့ပါတီစီပြန်သွားလို့လည်းမရပါဘူး။တကယ်လို့ပါတီဝင်တွေနဲ့ဆက်သွဲတယ်တွေ့ဆုံတယ်စီးဝေးတယ်ဆိုရင်2008ဖွဲ့စည်းပုံနဲ့မကိုက်တယ်လို့တီထောင်စုအစိုးရအဖွဲ့ဥပဒေရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်နဲ့လည်းဘာမဝင်တာကြောင့် NLD ဘက်ကတိုင်တန်းရတာမျိုးပဲဖြစ်ပါတယ်။ဒါကြောင့် NLD ကအရင်ကတမျိုးအခုတမျိုးလုပ်တယ်ဆိုပြီးဆွဆွဲလို့လည်းရနိုင်မယ်မဟုတ်ပါဘူး
။ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်တွေဟာဥပဒေပြဋ္ဌာန်းချက်တွေအရထုတ်ပြန်တာတွေပဲဖြစ်တဲ့အတွက်ဖြစ်ချင်းဖြစ်ဥပဒေဆိုင်ရာအငြင်းပွားမှုပဲဖြစ်ပါလိမ့်မယ်။2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာနိုင်ငံတော်သမ္မတနဲ့ပတ်သက်ပြီးခုလိုဖော်ပြချက်တစ်ခုပါရှိပါတယ်။ပုံမှန်64မှာနိုင်ငံတော်သမ္မတသို့မဟုတ်ဒုတိယသမ္မတများသည်နိုင်ငံရေးပါတီတစ်ခုခု၏အဖွဲ့ဝင်ဖြစ်လျက်နိုင်ငံတော်သမ္မတသို့မဟုတ်ဒုတိယသမ္မတများအဖြစ်ရွေးချယ်တင်မြှောက်ခြင်းခံရသည့်နေ့မှစ၍မိမိတို့ယာရုသက်တမ်းအတွင်းရင်းပါတီအဖွဲ့စည်းပါတီလုပ်ငန်းများတွင်ပါဝင်ဆောင်ရွက်ခြင်းမပြုရဆိုပြီးဖော်ပြထားပါတယ်အရင်စစ်အစိုးရက2010အောက်တိုဘာ21ရက်နေ့မှာပြဋ္ဌာန်းပေးခဲ့တဲ့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှန်9ခါမှာတော့ခုလိုဖော်ပြထားပါတယ်ပြည်ထောင်စုအစိုးရအဖွဲ့ဝင်တဦးဦးသည်နောင်လာမည့်အထွေထွေရွေးကောက်ပွဲတရရက်တွေပါဝင်ရွေးချယ်ခံမိသူဖြစ်ပါကနိုင်ငံသားတဦးအားဖွဲ့စည်းပုံအခြေခံဥပဒေပုံမှန်38ပုံမှန်ခွဲကအရပေးအပ်ထားသောရွေးကောက်တင်မြှောက်ခံပိုင်ခွင့်မဆုံးရှုံးစေရန်အလို့ငါရွေးကောက်ပွဲကျင်းပရန်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာသည့်နေ့မှစ၍ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်130နှင့်ပုံမှန်121တို့ပါပြဋ္ဌာန်းခြင်းများနှင့်ကိုက်ညီလျက်ရွေးကောက်ပွဲဆိုင်ရာပါတီစည်းရုံးရေးလုပ်ငန်းများကိုလည်းကောင်းနေမြေစည်းရုံးရေးလုပ်ငန်းများကိုလည်းကောင်းဆောင်ရွက်ခွင့်ရှိသည်ဆိုပြီးဖြစ်ပါတယ်
ရေပုံရအဖြစ်ဆိုရင်တော့သမရအပါဝင်အစိုးရဖွဲ့ဝင်တွေဟာသူတို့တာဝန်ထမ်းဆောင်ခြင်းပါတီလုပ်ငန်းတွေမလုပ်ရဒါပေမဲ့ရွေးကောက်ပွဲဝင်မယ်ဆိုရင်တော့ရွေးကောက်ပွဲကျင်းပမဲ့နေ့ရက်ကြေညာခြင်းကစပါတီစီပြန်သွားနိုင်တယ်ဆိုတာမျိုးကသဘာဝကျပါတယ်သမရနဲ့အစိုးရဖွဲ့ဝင်တွေတာဝန်ထမ်းဆောင်ခြင်းပါတီလုပ်ငန်းမလုပ်ရဆိုတာကို2008ခြေကံဥပဒေပုံမှန်64နဲ့ဆက်ဆက်ပုံမှန်အတော်များများမှာဖော်ပြထားပြီးတိထောင်စုအစိုးရအဖွဲ့ဥပဒေကတော့ဖွဲ့စည်းပုံပုံမှန်38ကကြီးအရာရွေးကောက်ပွဲဝင်ခြင်းပါတီစီပြန်သွားခွင့်ပြုထားတာဖြစ်ပါတယ်။တကယ်တော့ပုံမှန်38ကကြီးဟာ2008ဖွဲ့စည်းပုံနိုင်ငံတော်၏အခြေခံမူများခေါင်းစဉ်အောက်ကပြဋ္ဌာန်းချက်ကိုယူထားတာဖြစ်လေတော့ ပြည်ထောင်စုအစိုးရအဖွဲ့ဥပဒေကို2008ဖွဲ့စည်းပုံနဲ့မညီပါဘူးလို့လည်းပြောရခဲ့ပါတယ်။ဒါကြောင့်လဲပြည်ခိုင်ပြိုးပါတီအာဏာရစဉ်ကအတိုက်ခံ NLD အနေနဲ့အဲ့ဒီဥပဒေပါပြဋ္ဌာန်းချက်ဖွဲ့စည်းပုံနဲ့ညီမညီဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကိုတင်ပြမေးမြန်းတာမျိုးမလုပ်ခဲ့သလို NLD အစိုးရလက်ထက်မှာလဲပြည်ခိုင်ပြိုးပါတီဘက်ကအဲ့ဒီလိုမလုပ်ခဲ့ပါဘူး။တကယ်တော့ရွေးကောက်ပွဲမှာဝင်ပြိုင်မဲ့အစိုးရအဖွဲ့ဝင်တွေပါတီစီပြန်သွားတာမဲဆွယ်စည်းရုံးနာပြဿနာမဟုတ်ပါဘူးတကယ့်ပြဿနာကအစိုးရလုတ်ပိုင်ခွင့်အာဏာကိုအသုံးပြုပြီးရွေးကောက်ပွဲမှာအသာစီးရအောင်လုံမလုံအခွင့်အူးရယူမယူဆိုတဲ့ကိစ္စပါပဲဒါနဲ့ပတ်သက်ပြီးရွေးကောက်ပွဲဝင်မဲ့ပါတီတွေကြားလိုက်နာကြဖို့ဆိုပြီးအချင်းချင်းညှိနှိုင်းထားကြတဲ့ Code of Conduct လို့ခေါ်တဲ့ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်နိုင်ငံရေးပါတီနှင့်ကိုယ်စားလှယ်လောင်းများအတွက်ကျင်ဝေးဆိုတာရှိနေညင်ပြီး NLD နဲ့ပါတီပေါင်း60ကျော်လက်မှတ်ရေးထိုးထားပြီးပါပြီ
ကျင်ဝေးထဲမှာအာဏာရဓုလက်ဝယ်ရရှိသူတွေသူတို့ရဲ့အာဏာရဓုကိုအသုံးပြုပြီးမဲမဆွဲဖို့ဖော်ပြထားချက်တွေကလည်းအသေးစိတ်ပါပါတယ်အဲ့ဒီထဲမှာဘလောက်ထိဖော်ပြထားသလဲဆိုရင်မဲဆွဲစီယုံရေးခီးစဉ်ကဝေးကွာလွန်းနေတယ်ဆိုရင်တော့ရဟရင်စင်းလုံးကားလေယာဉ်တွေကိုအသုံးမပြုဘဲအများပြည်သူအသုံးပြုတဲ့စင်းလုံးကားလေယာဉ်ပြန် commercial flight တွေကိုအသုံးပြုဖို့ဆိုသည့်အထိထည့်သွင်းပေးထားပါတယ်။ဒါကြောင့်ပြည်တော်စုအစိုးရအဖွဲ့ဥပဒေဟာ2008ဖွဲ့စည်းပုံနဲ့ညီမညီအငင်းပွားနေတာထက်အာဏာရ NLD ပါတီအနေနဲ့အစိုးရအာဏာအလွဲသုံးပြီးဓာတ်ရိုက်ဖြစ်စေ၊တွယ်ဝက်ပြီးဖြစ်စေမဲဆွဲမဆွဲရုပ်ကောက်ပွဲမှာအစာစီးရအောင်လုံမလုံသူတို့ကိုယ်တိုင်လက်မှတ်ထိုးထားတဲ့ကျင့်ဝတ်ကိုလိုက်နာမလိုက်နာအဖေချာစောင့်ကြည့်ဖို့ပဲလိုပဲဖြစ်ကြောက်ပါ။
ရှိရနေဖြစ်ပါစေတော်ရရှင်နာရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်နော်နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့တဲ့မြတ်တာဒီလက်ဆောင်လည်းနားဆင်ရမှာဖြစ်ပါလိမ့်ရှင်အခုရေအောင်ဆုံး VOE Facebook စာမျက်နှာမှာမှတ်ချက်လေးတွေလာရေးလာတဲ့တော်ရရှင်တွေရဲ့မှတ်ချက်တို့လေးတွေပြောပြပေးခြင်းပါတယ်မင်္ဂလာရှိတဲ့အမှတ်ချက်စကားတစ်ခုမှဆိုတော့ပေါရင်းဆိုတဲ့တော်ရရှင်ကမင်္ဂလာညချမ်းလေးမှာ VOA ပရိသတ်တွေအားလုံးကျန်းမာကြပါစေလို့ဆုတောင်းပေးလိုက်ပါတယ်တဲ့ကျမတို့ရဲ့ဒိုင်းရိုက်ရေဒီယိုထုတ်လွှင့်မှုအောက်မှာလာပြီးတော့ဆုတောင်းပေးတော်တာဖြစ်ပါတယ်နောက်ထပ်ချင်းလူမျိုးဖြစ်ပုံရတဲ့တော်ရရှင်ကတော့ Fan Consent ဆိုတဲ့တော်ရရှင်ဖြစ်ပါတယ်ကျမအတန်ထွန်းမှားရင်စိတ်မရှိပါနဲ့လို့တောင်းပန်ပါတယ်နော်ဒီတော်ရရှင်ကဖုန်းလိုင်းမရှိတဲ့နေရာတွေမှာဆိုရင် VOA ကကျွန်တော်တို့လိုကြောင်းစရာတွေအတွက်အကောင်းဆုံးပါတယ်သူကဆက်သွယ်ရေးခက်ခဲတဲ့အရက်ဒေတာကနေနားဆင်အားပေးနေသူဖြစ်ပုံရပါတယ်ရှင် VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ် Daniel Chan ဆိုတဲ့တော်ရရှင်ကလည်းခေတ်ဆက်ဆက်ကဖောက်ပြန်တဲ့အစိုးရအုပ်စုလူပုဂ္ဂိုလ်တိုင်းက VOA လိုသတင်းဌာနတွေကိုကြိုက်ကြလိမ့်မရှိပါဘူးပြည်တွင်းပြည်ပအလုံးကြောက်လဲကြောက်ကြပါတယ်ဆိုပြီးရေးလာပါတယ်သူက VOA သတင်းဌာနမှာနိုင်ငံသားကခေါ်ယူထားတဲ့သတင်းတောက်တွေကိုဗီဇာတက်တန်းထပ်ပြီးတိုးမပေးဘူးဆိုတဲ့သတင်းအပေါ်မှာအခြေခံပြီးတော့သူရဲ့တုံ့ပြန်ချက်ကိုရေးလာတာဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတော့ပဲရေးလာတဲ့အမှတ်ချက်တွေမှာတော့အများစုက VOA သတင်းဌာနနဲ့မြန်မာဝန်ထမ်းတွေကိုအထူးကိုဆဲဆူထားကြတဲ့စာတွေဖြစ်ပြီးတော့သူတို့ရဲ့ Facebook အကောင့်တွေကလည်းအလုံးကနာမည်လိမ်နေတဲ့အကောင့်တွေဖြစ်နေတာကိုတွေ့ရပါတယ်ရှင်နောက်ထပ်တော်ရရှင်တယောက်ကတော့ VOA ရဲ့အကြောင်းပြန်ကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုပြီးတော့သူက VOA မှာအစီအစဉ်တွေသူ့ရဲ့အစီအစဉ်တွေပါခြင်းနဲ့ဆိုပြီးတော့ရေးလာတဲ့ Messenger ကျွန်မပြန်ပေးလိုက်တာကိုကျေးဇူးတင်ကြောင်းရေးလာတာပါဒီမှာသူကပြန်ပြီးတော့မေးထားတာလေးရှိပါတယ်အဲသူ့ရဲ့မေးထားတဲ့မေးခွန်းကိုကြည့်ရင်တော့ကျွန်မဖြေကြားပေးထားတာကိုလည်းသူသိပြီးတော့ရှင်းပုံမပေါ်လို့သူ့ရဲ့စာလေးကိုထုတ်လွှင့်ပေးခြင်းပါတယ်ဒီတော်ရရှင်ကလန်ဒမ်ဆိုတဲ့တော်ရရှင်ဖြစ်ပါတယ်ချင်းတိုင်းရင်းသားတူပါတဲ့
ဒီရေတရင်ကိုသူ့အချိန်နဲ့သူရေဒီယိုနဲ့သတင်းကြည့်ဖြစ်ပါတယ်။နေ့စဉ်ဖြစ်ပေါ်နေတဲ့ဖြစ်စဉ်တွေကိုသိရလို့တိုးတက်မှုဖြစ်ပါတယ်။ဒါ VOA သတင်းဌာနရဲ့အရေးချင်းမှာရှေ့ဆက်ပြီးဖြစ်စဉ်ကိုယ်တိုင်ထင်မြင်ချက်မှတ်တမ်းဓာတ်ပုံကစာပို့ပါမယ်။ကျွန်တော်တို့ဘက်ကသတင်းဓာတ်ပုံ VOA ပို့မှဆိုရင်ဘယ်နည်းကြာရင်သတင်းမှာပါမှာပါလဲ။ရေဒီယိုမှာကြားမှာလားသိချင်ပါတယ်။သတင်းတင်တဲ့အခါငွေဘယ်လိုသွင်းရလဲဘယ်လိုယူရလဲမိနစ်နဲ့လားအတူလားရှည်လားသိချင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါဒီခုနကတော့ပြောသလိုပဲကျွန်မဒီတော်ရရှင်ကို Messenger ကနေပြောလဲပြန်ကြားပေးထားပါရယ်เนาะကျွန်တော်တို့ VOA မှာကနိုင်ငံတကာသတင်းတောက်တွေကိုပိုင်သတင်းတောက်များရှိနေပြီးတော့နိုင်ငံတကာနဲ့ပြည်တွင်းသတင်းတွေကိုထုတ်လွှင့်တင်ဆက်ပေးနေတာဖြစ်ပါတယ် ဆိုင်ရီကလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်။ဟိုရှင်းအောင်ဆိုရင်တော့ကျမတို့ရဲ့ view တွေသတင်းတွေကိုနိုင်ငံတကာနဲ့မြန်မာနိုင်ငံက view တွေသတင်းတော့တွေပေးပို့နေတာဖြစ်ပါတယ်။ဒါကြောင့်မလို့ view တွေတော်ရရှင်နေနေနဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုထုတ်ဖော်တာမျိုးရင်ဖွင့်တာမျိုးသတင်းပေးတာမျိုးတော့လုပ်လို့ရပါတယ်။ဒါပေမဲ့လည်းဒီတော်ရရှင်နေပေးပို့တဲ့သတင်းကိုကျမတို့ကအခကျင်းကိုယူပြီးတော့ထုတ်လွှင့်တာမျိုးမရှိပါဘူးရှင်။ view ကိုစိတ်ဝင်စားတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျမတို့ view တွေကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့တုံ့ပြန်စာလေးတွေကိုလည်းဖော်ပြပေးသွားခြင်းပါလေ။လှပြည့်သူဆိုတဲ့သောရရှင်ကတော့ကျမတို့ရဲ့ဒီတွေးဆုံမေးမြန်းငန်းအစီအစဉ်ကိုနားဆင်ပြီးတော့ရေးလာတာဖြစ်ပါလေ။ပြီးခဲ့တဲ့နှစ်ပတ်လောက်ကပါကိုရိုနာဗိုင်းရပること single ပြောင်းလဲမှုအနေနဲ့ဆိုပြီးတော့ကျမတို့စီကနေပြီးတော့ဒေါက်ခင်မျိုးသက်ကကိုရိုနာဗိုင်းရပ်စ်ရဲ့ mutation single ပြောင်းလဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ American ပြည်အောင်စုကအမှုစီဝါပေးတာပညာရှင်မက်ခင်ဆောင်ဝင်ပြင်းနဲ့တွေ့ဆုံမေးမြန်းငန်းတင်ဆက်ပေးကြတာဖြစ်ပါတယ်။ဒါတော့ဒီတော်ရရှင်လှပြည့်သူကမြန်မာလူမျိုးထဲမှာဒီလိုပညာရှင်ရှိတာဝမ်းသာစရာပါတယ်။ယောဂဘုရဲ့ဇီဝပြောင်းလဲမှုအတွက်ဘ ഹു သုတရစီတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဆိုပြီးတော့ဖြေချပေးတဲ့သူကိုဒီ VOE ကနေပြီးတော့ဒီလိုအစီအစဉ်တင်ဆက်တဲ့အတွက်ရောကျေးဇူးတင်ကြောင်းရေးလာပါတယ်ရှင်။ပြီးခဲ့တဲ့အပြည့်ပြည့်ဆိုင်ရာဒုက္ခသည်များနေ့တုန်းကကျွန်တော်တို့ VOE ကနေတင်ဆက်ပေးတဲ့ဒီဒုက္ခသည်များဆိုင်ရာအကူအညီတွေနဲ့ပတ်သက်ပြီးတော့အဲ့ဒီထက်ကတခုကမြန်မာနိုင်ငံဒုက္ခသည်ပြဿနာဘယ်လိုဖြေရှင်းမလဲဆိုတဲ့ဒီအစီအစဉ်ဖြစ်ပါတယ်။ဒါကိုနားဆင်ပြီးတော့ပြန်ရေးလာတဲ့သောရရှင်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်။တကုံမျိုးတက်ကသောရရှင်ဦးလာထွန်းဖြစ်ပါတယ်
။ဒုက္ခသည်ဒိတ်နဲ့ချီပြီးအသက်ဘေးအငတ်ဘေးနဲ့နေရည်ကြီးစွာသောဘေးတွေနဲ့ဒုက္ခတွေရောက်နေတယ်လို့ကင်ဆယ်ကူညီရေးလုပ်နေသူတွေကကဲပါယူပါတဆာဆာကြဲကြဲလုံးလုံးဩနေပေမဲ့တိုင်းပြည်မှာတာဝန်ယူနေတဲ့နိုင်ငံအကြီးအကဲတွေရောနိုင်ငံမှာဘလောက်မြင့်တဲ့ထိတ်တန်းရောက်နေမှမသိတဲ့ပုံကူကရောတရားအောင်မှမသိကြမကြားကြဖြစ်နေတာတွေ့ရလို့သိစိတ်ပြက်မိပါလေလူတွေမနေနိုင်ဖြစ်ကြရတာတွေမကြားသလိုမမြင်ရသလိုဖြစ်နေတော့အသက်မှရှိကြသေးရဲ့လားအောင်းမိနေတယ်ဗျတလောကငါရွေးကောက်ပွဲဝင်မယ်လို့ပြောတာကြားလိုက်တယ်လို့ပါပဲ
လူတွေအခက်ခဲပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့အချိန်မှာဘာမှအကူအညီရာမတွေ့ရပါဆိုပြီးတော့ဒီတော်ရရှင်တကုံမျိုးတက်ကဦးလာထွန်းကျမတို့အစီအစဉ်ကိုနားဆင်ပြီးတော့သူရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ရှင်နောက်ထပ်ကျမတို့ view မြန်မာပိုင်းကနေပြီးတော့ဆက်သွယ်မေးမြန်းချက်တစ်ခုဖြစ်တဲ့အခု COVID ကာလမှာကျမတို့ Skype ကနေပြီးတော့ဆက်သွယ်မေးမြန်းတဲ့နေ့ကိုထုတ်လွှင့်ပေးနေတာပါနော်လူကိုယ်တိုင်သွားလို့မရပဲနဲ့online ကတစ်ဆင့်ဆက်သွယ်မိမျက်နှာပါဒီဆက်သွယ်မိမျက်နှာတစ်ခုမှာ American ကလူတို့အောင်ကြောင်းမှုအမြင်ဆိုပြီးတော့ကျမတို့88မျိုးဆက် American ပြည်အောင်စုကလူခွင့်ရေးကာကွယ်လှုပ်ရှားသူတို့လည်းဖြစ်တဲ့88မျိုးဆက်ကဥကူကိုလေးကိုဆက်သွယ်ပြီးမိမျက်နှာခဲ့တာနဲ့ပတ်သက်ပြီးတော့ဒီတော်ရရှင်တွေပြန်ပြီးတော့တုံ့ပြန်ပြီးတော့မှတ်ချက်တွေတော်တော်ရေးလာကြတာတွေ့ရပါတယ်ဒီမှာဥကူကိုလေးကပြန်ပြီးတော့ဒီမှတ်ချက်တွေနဲ့ပတ်သက်လို့ကျမတို့ view ကတစ်ဆင့်တော်ရရှင်တွေကိုပြောလာတာရှိပါတယ်သူကအချိန်ပေးပြီးတော့ comment တွေရေးကြတာကျေးဇူးတင်ပါတယ်တဲ့ထောက်ခံဆွေးနွေးသူများကိုကျေးဇူးကပါပါအမြင်မတူရင်းနဲ့ထောက်ပြတဲ့သူတွေကိုလည်းကျေးဇူးတင်ပါတယ်အမြင်အသစ်တွေလေ့လာခွင့်ရရှိခဲ့လို့ပါလုံးဝစန့်ကျင်ဆွေးနွေးသူတွေရဲ့စိတ်ဝင်စားမှုအပေါ်လေးစားစွာအသိမှတ်ပြုပါတယ်တဲ့မတူညီရာတွေကြားမှာငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်တာကဒီမိုကရေစီရဲ့တန်ဖိုးပါပဲဆိုပြီးတော့လူခွင့်ရေးကာကွယ်စောင့်ရှောက်သူတို့ဖြစ်တဲ့ဒီ88မျိုးဆက်ဥက္ကုကိုလေးကတော်ရရှင်တွေကိုပြန်ပြီးတော့ပြောလာပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်မြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိပါတယ်ရှင်။အဲ့ဒီကစာတချို့ကိုပြောပြပေးသွားခြင်းပါလေ။တင်ဝင်းအောင်ဆိုတဲ့သောရရှင်မှာရခိုင်ပြည်နယ်ကလူမှုဒုက္ခမျိုးစုံကြုံတွေ့နေရပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်
။လက်နက်ကန်စီးပိဋိပကတွေကြောင့်လူတွေတေကြထိခိုက်ဆုံးရှုံးမှုတွေအင်မတန်မှများရပါတယ်။ចောင်းသားတောင်သူအလုသမားကအစရဲတပ်သားတပ်မတော်သားတွေပါအပါအဝင်လူတန်းစားအသီးသီးဒုက္ခရောက်ကြရတာပါရခိုင်ပြည်သူတွေအားလုံးဒုက္ခတွေကြုံတွေ့နေရပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဒီစစ်မဲ့ပြိပခါတွေကြောင့်မှရဲသားပြည်သူတွေများစွာထိခိုက်နေတာနေရတာနဲ့ပတ်သက်ပြီးတော့ဒီတော်ရရှင်ရေးလာတာပါနောက်ထပ်တော်ရရှင်ဒီရခိုင်စေပြိပခနဲ့ပဲပတ်သက်ပြီးတော့ရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးသွားခြင်းပါတယ်။သူကကျွန်တော်ကတော့ရခိုင်ပြည်ကြောက်တော်မြို့နယ်အုံကျွန်းကျေးရွာကပါနာမည်ကတော့မောင်လှိုင်စုပါတဲ့လောလောဆယ်သူကနိုင်ငံသားရောက်နေသူပါ။သူကလည်းသူ့ရဲ့နေရလာတိဖြစ်တဲ့ရခိုင်ပြည်နယ်မှာစစ်မဲ့ပြိပခတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်
။ရခိုင်ပြည်မှာစေပြိဆောင်ပြည်သူတွေဒုက္ခရောက်နေကြပါတယ်။မြန်မာဆိုးရအနေနဲ့ဒုက္ခရောက်ပြည်သူတွေကိုကူညီပေးစေခြင်းပါတယ်။ရပ်ဖက်ဖွဲ့တွေကပေးတဲ့စားနပ်ရိက္ခာတွေနဲ့ပဲနေထိုင်နေကြပါတယ်ပေးတဲ့အကူအညီတွေကလည်းမလုံလောက်ကြပါဘူးကျွန်တော်ကတော့လက်ရှိထိုင်းနိုင်ငံမှာပါကျွန်တော်တို့လည်းတက်နိုင်သလောက်ကူညီပါတယ်ဒုက္ခရောက်ပြည်သူတွေကိုမြန်မာအစိုးရအနေနဲ့ကူညီပေးဖို့ VOE ကနေတစင်တောင်းဆိုချင်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်
ကျွန်တော်တို့လည်းနိုင်ငံသားကနေပြီးတတ်နိုင်တလောက်တော့ကူညီပါရတယ်ဒါပေမဲ့ဒုက္ခအရန်ရောက်နေကြလို့မြန်မာအစိုးရအနေနဲ့ PPCG အကူအညီပေးပါဆိုပြီးတော့ဒီတော့ရှင်ရခိုင်ပြည်နယ်အတွက်တောင်းဆိုလာတာဖြစ်ပါတယ်တော့ရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်တေးတောင်းလာတဲ့တော့ရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်ရှင်ကျွန်တော်တို့ view ရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွန်နေပါတယ်ရှင်ပြီးတော့ဒေတာလာတဲ့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်။ဒေတာလာတဲ့သောရရှင်တွေထဲမှာဆိုရင်တော့ဒီတစ်ပတ်တော့ကိုအေးလွင်တောင်းဆိုထားတဲ့တခြင်းလေးထောက်လွင်ပေးချင်ပါတယ်။သူကလောလောဆယ်တရုတ်နိုင်ငံရောက်ရှိနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကကိုအေးလွင်တန်းဖြစ်ပါတယ်
။ဒီနေ့မနေ့တစ်ချိန်ညတစ်ချိန်မြန်မာအွန်လိုင်းရေဒီယိုကနေပြီးနှာထောင်ပြပါရဗျာ။ဝိုင်းတော်သားတွေအတန်ကချိုးတာပြီးတင်ဆက်မှုတွေအရင်ကောင်းပါတယ်။ကိုညာဝင်းအောင်မန်းအင်ဂျင်နိုင်တို့ကိုလည်းအားပေးပါတယ်။မဟိတန္တာကျော်ရဲ့သောတာရှင်ပေးစာစီစဉ်မှာလည်းပါဝင်ကြပါရဗျာ။မလွင့်ပေမှာဆိုလိုပါအခုတော့မြစ်တာတေးလက်ဆောင်ကနေပြီးတော့အဆိုတော်ရာဝနာရဲ့ကျဲကလေးချင်းကိုတောင်းဆိုကြပါတယ်တချင်းရန်ကြိုက်လို့ပါဗျာခန်းစားချက်တိုက်ဆိုင်တဲ့တငယ်ချင်းတွေအကုန်လုံးနားဆင်ရအောင်လို့ကျေးဇူးပြုပြီးလွင့်ပေးပါနော်လွင့်ပေးရင်နောက်တက်စာတွေပို့ပေးမှာပါမလွင့်ပေးရင်တော့ဆက်လက်အားပေးနားဆင်နေမှာပ
ါဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ရာဝနာရဲ့ကျဲကလေးဆိုတဲ့တချင်းနဲ့တော်ရရှင်တွေကိုဖျော်ဖြေပေးခြင်းပါတယ်နော်အလုံးနဲ့ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်
။အမောင်ရဲ့တို့ချီဆိုရဲ့ညတညမှာကျေရီဆုံးမလဲလက်နိုင်ကေ။ငါဟာမိကြီးရဲ့ညေယူဝတီရနေအလွန်တွေနေနေသားချောင်းဘူးအတွက်ကျူစာတော့မှာဝေဝါသွားခဲ့တဲ့ချေကလေးမချွေပါနဲ့တောင်းပါလေနင်ပြောရရဲ့သို့သွားပြီလေအန်ကိုချေနောက်ဆွေကလေးထွက်လာငါပါတဲ့ကမြေယူသုံးရင်းငါလောင်ရပြနေလေပျော်ရွှင်မှုတွေလေငါပြပြနိုင်တော့ပြီလေ
ဆူထားတဲ့ကြဲကလေးဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသရရှင်ရဲ့ဝေဖန်ချက်ပေးစာတွေရှင်ဖွင့်စာတွေနဲ့တေးတခြင်းတောင်းဝါတွေကိုတင်းင်းပြင်းနေညပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းထိုက်ရိုက်နားဆင်နိုင်ပါတယ်ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ VOA ရဲ့ Internet ဆာမြင်နာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bimis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
Now I'm feeling it too. Face the pain.
အခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကာလအတွင်းဂျပန်နိုင်ငံမှာဇွန်ဘီဖုတ်ကောင်တွေရဲ့6လက်နာကိုကားတွေကနေခံစားနိုင်ပါပြီ။ဗီယက်နမ်နိုင်ငံမှာတော့ရွှေအပြည့်ကတ်ထားတဲ့ကျင်းငါးပွင့်ဟိုတယ်တစ်ခုမှာသွားရောက်တဲခုန်နိုင်ပါပြီ။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာလအတွင်းဂျပန်နိုင်ငံမှာဇွန်ဘီဖုတ်ကုန်ရဲ့6လက်နာကိုကားတွေကနေခံစားနိုင်ပါပြီ။ဒီရက်တာကိုခံစားလို့သူပြည်သက်တွေအနေနဲ့ကားကိုတောင်ထဲကိုမောင်းဝင်ရမှာဖြစ်ပြီးတော့ဇွန်ဘီလိုဝစ်ဆင်တရုတ်ဆောင်သူတွေကကားဘေးကနေထုရိုက်သွေးအတုတွေနဲ့ဖျံပြီး6လက်မေးကြမှာပါ။တစ်ချိန်တည်းမှာလည်းကားအတွင်းမှာကြောက်စရာဇလန်းကိုနားဆင်နိုင်မှာဖြစ်ပြီးတော့ကားတစ်စီးအတွက်ကျသင့်ငွေကတော့ဂျပန်ငွေရန်9000အမေရိကန်ဒေါ်လာ84ဒေါ်လာလောက်ကျသင့်မှာပါ။အခုလိုအကြံဉာဏ်ကိုစီစဉ်ထုတ်လုပ်ခဲ့တဲ့သူကတော့ကန်တာအီယာဝါနာဖြစ်ပြီးတော့သူဟာအပန်းဖြေကစားကွင်းတွေမှာရှိတဲ့တရေ6တဲ့အိမ်ကြီးတွေကိုဖန်တီးထုတ်လုပ်တဲ့သူလည်းဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်ကစားကွင်းတွေပိတ်ထားရတဲ့အချိန်မှာအခုလိုရောဂါကူးစက်မှုနည်းပါးဖို့အတွက်အလုံးပိတ်ကားပေါ်ကနေကြောက်လန့်စရာရတကိုခံစားနိုင်ဖို့ဖန်တီးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
ကိပီကလာအတွင်းတကူရီဆန့်ရှင်းရေးကိုလိုက်နာဖို့ဖူးဆိုတဲ့သတင်းစကားတွေကိုတောင်ကိုရီးယားနိုင်ငံကဟန်မြစ်ပေါ်မှာဒရုန်းတွေနဲ့ဖန်တီးပြခဲ့ပါတယ်။တောင်ကိုရီးယားပူးဆောင်ဆက်သွယ်ရေးနဲ့စောက်လုပ်ရေးဝန်ကြီးဌာနကစစ်စစ်နာဖြစ်ပြီးအဝေးတင်ဒရုန်းယာဉ်300လောက်အသုံးပြုပြီးတော့လူတွေကိုနှာခေါင်းစီးတက်ကြဖို့ခက်ခွက်ခွာနေကြဖို့နဲ့လက်ကိုမကြခဏဆေးဖို့ဆိုတဲ့ပုံရိပ်တွေကိုဖော်ပြခဲ့ကြတာပါ။ဒီလိုပြန်တမ်းမှုဟာ10မိနစ်ကြာခဲ့ပြီးဒရုန်းတွေရင်းညာဖြစ်စေဖို့အချိန်နဲ့တပြေးညီတိနေရာကိုပြတာပေးနိုင်တဲ့ဤပညာကိုလည်းအသုံးပြုခဲ့ပါတယ်။ဒီလိုပြတာတာကိုလူတွေစုယုံပြီးကြည့်တဲ့အခြေအနေမျိုးမဖြစ်ရစေဖို့အတွက်အများပြည်သူကိုကြိုတင်အသိပေးတာလည်းမလုပ်ခဲ့ပါဘူးရှင
်။ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့တော်မှာရွှေအပြည့်ကတ်ထားတဲ့ကျင်းငါးပွင့်ဟိုတယ်တစ်လုံးဖွင့်လှစ်လိုက်ပါတယ်။ဒေါ်ချီဟန်နွိုင်းရွှေရေကန်ဟိုတယ်လို့နာမည်ပေးထားတဲ့ဒီဟိုတယ်မှာအပြင်ဘက်အုပ်နေရန်တွေကအစအတွင်းဘက်ရေချိုးကန်းနဲ့အိမ်သားတွေကိုပါရွှေနဲ့ကွတ်ထားတာပါဒီဟိုတယ်ကိုဗီယက်နမ်ဟွာဘင်းအုပ်စုကပိုင်ဆိုင်တာဖြစ်ပြီးအမေရိကန်ဟိုတယ်လုပ်ငန်းဝင်းဟမ်ကစီမံခန့်ခွဲတာပါဟိုတယ်ခေါင်မိုးပေါ်မှာလဲ24ကာရက်ရွှေပြားတွေကတ်ထားတဲ့ရေကူးကန်တစ်ခုရှိပြီးတော့အခန်းတစ်ခုမှာတညတဲဖို့ဆိုရင်အနည်းဆုံးဒေါ်လာ250ကျတဲ့မှာပါအခန်းပေါင်း342ခန်းရှိပြီးတော့ဒီဟိုတယ်ကို18လအတွင်းတည်ဆောက်ခဲ့တာပါဗီယက်နမ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကိုအောင်အောင်မြင်မြင်ထိန်းချုပ်ထားနိုင်ခဲ့ပြီးကပ်ရောဂါကြောင့်သာမဟုတ်ရင်ဒီဟိုတယ်မှာလူပြည့်နေမှာပဲလို့ပိုင်ရှင်ဖြစ်သူငူယန်ဟူတောင်းကပြောပါရယ်ဗီယက်နမ်နိုင်ငံတောင်ပိုင်းမှာရှိတဲ့ဟိုချီမင်းမြို့နဲ့နိုင်ငံအလယ်ပိုင်းကအပန်းဖြေစခန်းတွေမှာလည်းအခုလိုရွှေကွတ်ထားတဲ့ဟိုတယ်တွေထပ်ဆောင်အောင်မယ်လို့တောင်ကပြောပါရယ်ခင်ဗျာ
ရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းမြန်ခန်းနေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တရုတ် Communist Party ရဲ့ NLD ချိန်ချောင်းမှုကိုကျွန်တော်တို့အတူပူးပေါင်းဖြစ်ရှင်းကြရမယ်လို့ American နိုင်ငံရေးဝန်ကြီး Mike Pompeo ကAtlantic သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများဆက်ဆံရေး Forum Studio ဘက်မှပြောကြားခဲ့ပါတယ်။ရုပ်သံကဏ္ဍပြုလုပ်တဲ့အဲ့ဒီ Brussels Forum Studio ဘက်မှဝန်ကြီးပုံပြူက American နိုင်ငံအနေနဲ့ဥရောပနိုင်ငံတွေကိုလွတ်လပ်တဲ့ကမ္ဘာနဲ့တရုတ်တို့အကြားရွေးချယ်ဖို့တွန်းအားပေးနေတာမဟုတ်ဘူးလို့ပြောပါတယ်။တကယ့်မူရင်းပြဿနာကတရုတ်တို့ရဲ့ဆိုးရွားလာတဲ့လုံဆောင်ချက်တွေကနေကျွန်တော်တို့နိုင်ငံသားတွေကိုဘယ်လိုအကာအကွယ်ပေးကြမလဲဆိုတာနဲ့လွတ်လပ်မှုနဲ့ဒီမိုကရေစီကိုဘယ်လိုထိန်းသိမ်းကြမလဲဆိုတာကိုကောင်းဆောင်တွေစဉ်းစားကြရမှာလို့ပြောပါတယ်။တရုတ်တို့လုံဆောင်ချက်တွေအထက်တောင်တရုတ်ပင်လယ်ထဲရန်လိုတဲ့လုပ်ရက်တွေအိန္ဒိယနဲ့နေဆက်ကဖြစ်ရက်ပ ပိုလိမှုရှိတဲ့နျူကလ িয়ার အစီအစဉ်နဲ့အိန္ဒိယနိုင်ငံတွေအားလုံးကိုချိတ်ချောက်အန္တရာယ်ဖြစ်နေတာတွေပါဝင်ပါတယ်။အဲဒီလိုပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ဟောင်ကောင်ပေါ်ထားရှိတဲ့နိုင်ငံတကာဂရိကဝတ်တွေကိုပြက်ကွက်တာကိုလည်းဝန်ကြီးပုံပယိုကထောက်ပြခဲ့ပါတယ်။တရုတ်ကွန်မြူနစ်ပါတီကကိုရိုနာဗိုင်းရပ်စ်ကိုဖုံးကွယ်မှုစီးပွားရေးကိုတောက်အောင်ချောင်းတယ်လို့ခြောက်ပြီးလှုံ့ဆော်မှုညာနာပစ္စည်းခိုးယူမှုနဲ့လူ့ခွင့်ရေးအကြီးအကျယ်ချိုးဖောက်မှုတွေကိုလည်းဝန်ကြီးကထောက်ပြခဲ့ပါတယ်။
My message today is this. We have to work together to continue the transatlantic
relationship. We have to work together to continue the transatlantic relationship. We have to work together to continue the transatlantic relationship. We have to work together to continue the transatlantic relationship. We have to work together to continue the transatlantic relationship. We have to work together to continue the transatlantic relationship. We have to work together to continue the transatlantic relationship. We have to work together to continue the transatlantic relationship. We have to work together to continue the transatlantic relationship.အမေရိကန်နိုင်ငံကလက်ခံထားပြီးဖြစ်ပြီးတရုတ်တို့ရဲ့ချိန်ချောင်းမှုကိုဒီဆွေးနွေးပွဲမှာဆွေးနွေးမယ်လို့ဝန်ကြီးပုံပီယိုကပြောပါတယ်။တရုတ်ရဲ့ချိန်ချောင်းမှုကိုအခုလိုသဘောပေါက်လက်ခံလာကြတာဟာစီးပွားရေးနဲ့တရုတ်ကွန်မြူနစ်ပါတီအကြားမဖြစ်မနေရွေးရမယ်လို့ဆိုလိုတာမဟုတ်ဘူးလို့လည်းဝန်ကြီးကပြောပါတယ
်။ Recall that China needs markets too.
တကယ်လို့ကလည်းသိပ္ပစီတွေရောင်းဖို့ဈေးကွက်လိုအပ်ပါတယ်။အနောက်တိုင်းအသိပညာနဲ့ဒီပညာကိုလည်းသူတို့လိုအပ်ပါတယ်။သူတို့တွေအနေနဲ့အတ္တလိတစ်ဖက်တစ်ချက်ကနိုင်ငံတွေကိုကောင်းကျိုးပြုလာခဲ့တဲ့စီးပွားအခြေခံနဲ့စနစ်အောက်မှာလိုက်နာလှုပ်ဆောင်ဖို့ပဲလိုအပ်ပါတယ်။ကျွန်တော်တို့ရဲ့ခင်မှာကျွန်တော်တို့တံပိုးထားတဲ့အရာတွေကိုကာကွယ်ကြပါလို့အမေရိကန်ရဲ့ base တွေဥရောပကိုပြောကြားလိုပါတယ်။ကျွန်တော်တို့အတူလက်တွဲကာကွယ်ကြပါမယ်လို့လည်းဝန်ကြီးပုံပီယိုကဒီကိုချုပ်စကားပြောကြားခဲ့ပါတယ်။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။မှတ်ချက်ပေးလို့ရင် Editorials VOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.voanews.com ညင်းဆောင် EDITORIALS ကို email နဲ့ပို့နိုင်လို့23261931343ကို fax နဲ့လည်းပို့နိုင်ကြပါတယ်ရှင်။
အခုတော့သတင်းအချင်းချုပ်ကိုပြောပြမှာပါ Johns Hopkins တက္ကသိုလ်ရဲ့စစ်တမ်းကောင်းယူမှုအချက်အလက်တွေအရလက်ရှိကမ္ဘာတဝန်းမှာ COVID-19 ကူးစက်မှုပေါင်း 12.8 တန်းကျော်ရှိပြီးသေဆုံးသူပေါင်းတန်းတဝက်ကျော်ရှိနေပါတယ်။ American ပြည်ထောင်စု Florida ပြည်နယ်မှာတနင်္ဂနွေနေ့ကတရက်ထဲမှာရင်နောက်ထပ် COVID-19 ကူးစက်ခံရသူပေါင်း 15,000 ကျော်ရှိခဲ့တဲ့အတွက်စံချိန်သစ်တင်ခဲ့ပါတယ်။American ပြည်ထောင်စုမှာ coronavirus ကူးစက်မှုနှုန်းထပ်မံတိုးပွားလာနေပေမဲ့လာမယ့်သတင်းပတ်တွေအတွင်းကျောင်းတွေကိုတပတ်5ရက်လုံးဖွင့်ပြီးဆရာနဲ့သင်ကြားဖို့နဲ့ကျောင်းတွေဖွင့်ပေမဲ့လည်းကူးစက်မှုအန္တရာယ်တွေအတွက်လုံခြုံမှုရှိကြောင်းပညာရေးဝန်ကြီး Betsy DeVos ကတနင်္ဂနွေနေ့ကပြည်နယ်တွေကိုဖိအားပေးပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာ COVID-19 ကြောင့်ပိတ်ထားတဲ့ခီးသွွာလာရေးလုပ်ငန်းတွေကိုအဆင့်လိုက်ပြန်လည်စတင်ဖို့မြန်မာအစိုးရကပြင်ဆင်နေပါတယ်လာမယ့်အောက်တိုဘာလနောက်ပိုင်းမှာ reopening အဆင့်ဖြင့်နိုင်ငံတကာလေကြောင်းလိုင်းတွေပြန်လည်ပြေးဆွဲဖို့ပြည်ဝင်ခွင့်တွေပြန်ပြီးပေးဖို့လေဆိပ်တွေပြန်ပြီးဖွင့်ဖို့မျှော်လင့်ထားကြောင်းဒုသမရဦးဟင်နရီဘန်တီယူကပြောကြားခဲ့ပါတယ်။ဟောင်ကောင်မှာလာမယ့်စက်တင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းရွေးချယ်ရေးယူရပြီးဒီမိုကရေစီလိုလားသူတွေဘက်ကအလွတ်တဘောကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးသူ6သိန်းနီးပါးရှိခဲ့ပါတယ်။ဒေါ်နယ်ထရန့်ရဲ့2016သမ္မတရွေးကောက်ပွဲစည်းရုံးလှုပ်ရှားမှုနဲ့ရုရှားနိုင်ငံကြားဆက်ဆက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးရေးမှူးဟောင်းရောဘတ်မူလာကပြင်းပြင်းထန်ထန်ခုခံကာကွယ်လိုက်ပါတယ်။တနင်္လာနေ့နေ့နဲ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါ။ COVID-19 အရေးပေါ်အခြေအနေတွေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုလည်းပြောင်းလဲထုတ်လွှင့်ပေးနေပါတယ်ရှင်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေရှင်။ကျမအင်ဂျင်နီယာ
This program has come to you from the Voice of America, Washington.